Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဒီဘွေလ13ရက်စနေနေ့ပဲရေဒီယိုစီစဉ်နေကိုည9:00ကနေ10:00အထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင်းရေဒီယိုစီစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်မြန်မာနိုင်ငံတော်ဝန်ဆရာနာဒိန်းမျိုးကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒီနေ့ရှေ့ရမြောက်လာပြီဖြစ်ပါတယ်။ရန်ကုန်မြို့တော်ဝန်ဆန္ဒပြသူတွေထဲမှာအမေရိကန်နဲ့တရုတ်တန်ယုံတွေအပါအဝင်နိုင်ငံတကာတန်ယုံတွေရှိနေကုလသမဂ္ဂရုံးရှိမှဆန္ဒပြသူတွေလည်းအများအပြားရှိပါတယ်။ဒေသအသီးသီးမှဆန္ဒပြကြသူတွေတဲ့ဝစ်ဆုံအင်းမျိုး၊နီလန်းအင်းမျိုးနဲ့ဆန္ဒပြကြတာကိုတွေ့ရပြီးဒီထဲမှာပင်ကူလူသားစပိုက်ဒါမန်ဝစ်ဆုံနဲ့ရန်ကုန်မှာဆန္ဒပြသူတူလဲပါဝင်ပါတယ
်။ကျွန်တော်ကပေဆိုးရအောင်ကိုလို့ကိုလို့စီရှင်လို့ပြောပြပါတယ်။ပြီးတော့သလုံးဖက်ပိုင်ခဲတဲ့တွေးတောက်ခဲတဲ့အရေးခင်းကြတာလေးဆန္ဒပြဖို့ပြပါတယ်။အခုကျွန်တော်တို့လူငယ်လောက်တာနဲ့လောကမတူပါဘူး။ကျွန်တော်တို့ရဲ့ idea လေးကျွန်တော်တို့ရဲ့အမျှော်မြင်တွေကသလုံးတွေးရတယ်ဟောအများကြီးကိုရှေ့ရောက်နေပါတယ်။သလုံးကျွန်တော်တို့တိုက်ခိုက်နိုင်မှာမဟုတ်ပါဘူး။ကျွန်တော်တို့ကသလုံးအနိုင်ယူပြီးတိုက်ခိုက်သွားမှာဖြစ်ပါတယ်။
အစိုးရဌာနပေါင်းစုံကဝန်ထမ်းတွေလည်းလုပ်ငန်းခွင်တွေကိုပြန်မဝင်ပဲဆန္ဒပြပွဲတွေမှာနေစဉ်လိုပါဝင်နေကြတာပါ။ဖျားပြည်နယ်မှာရဲတပ်ဖွဲ့အင်အားရဲ့၄ဘုံတစ်ဘုံအထိဆန္ဒပြပွဲတွေပါဝင်လာတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။မန္တလေးမှာတော့ရှင်နေတွေသတင်းမီဒီယာသမားတွေလည်းဆန္ဒပြကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ13ရက်နေ့ဟာကွယ်လွန်သူအမျိုးသားကောင်းဆောင်ကြီးဘူဂျိုအောင်ဆန်းရဲ့106နှစ်မြောက်မွေးနေ့ဖြစ်ပြီးဒီနေ့ကိုကလေးများနေ့ဖြစ်သတ်မှတ်ပြီးတော့ဒီကလေးနှစ်တွေကနိုင်ငံတော်မှာအခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီနေ့မှာတော့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့အတွက်နေရာတချို့မှာပဲအခမ်းအနားလုပ်တာတွေ့ရပြီးအများစုကတော့ဆန္ဒပြပွဲအတွင်းမှာပဲ5မိနစ်ကြာငြိမ်သက်ပြီးအထိမ်းအမှတ်ပြုကြပါတယ်။ဆရာနာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်တွေမှာလိုက်ဖမ်းတာတွေရှိနေပြီးလူလူကလည်းတိတာနဲ့ညမထရအမိန်ထုတ်ထားတဲ့ဂျားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံပုံးတွေတီးပြီးတော့တားဆီးကြပါတယ်။ဒီဆန္ဒပြပွဲတွေမှာဆိုရင်အဲဒီလိုညဘက်ကြီးလိုက်ဖမ်းတော့ကိုအရင်ထံကောက်ွက်ကြပြီးတော့ညဘက်ကြံပေးဆွဲတာရက်ဆိုတဲ့အတိတ်တွေနဲ့အင်္ဂလိပ်ဘာသာစာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်။ရုပ်တရက်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းနေ၊ဘယ်နေရာကိုခေါ်သွားတယ်၊စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အခုလိုမျိုးလမ်းမပေါ်အိမ်တွေပေါ်ကနေမတရားဆွဲခေါ်ဖမ်းဆီးတာတွေဟာတည်ဆဲဥပဒေနဲ့မကိုင်းညီဘူးလို့လည်း AAPP ကဝေဖန်ထားပါတယ်။ပသိမ်မြို့အခြေစိုက်တိုင်းဧရာသတင်းဌာနအတွက်ဗီဒီယိုသတင်းတွေတင်ဆက်ပေးနေတဲ့သတင်းတောက်မတ်ရွှေကြီးဝင်းဆိုရင်ဖေဖော်ဝါရီလ10ရက်ဗုဒ္ဓဟူးနေ့ညမှာစစ်တပ်ရဲနဲ့အရဝတ်လူတို့ကလာခေါ်သွားတယ်လို့မိခင်ဖြစ်သူကပြောတာကိုတိုင်းအရာသတင်းဌာနရဲ့ Facebook မှာတင်ထားပါတယ်။မတ်ရွှေကြီးဝင်းမှာတနှစ်သားအရွယ်သားငယ်တူရှိပြီးအခုဆိုရင်ကလေးငယ်ဟာမိခင်တို့မဆွေရတဲ့အတွက်အတော့ကိုဒုက္ခရောက်နေတယ်လို့မတ်ရွှေကြီးဝင်းရဲ့မိခင်ဖြစ်သူတော်သိန်းသိန်းက Riders သတင်းဌာနကိုပြောပါတယ်။အရန်ကိုစိတ်ပူနေပါတယ်။သူတို့လာခေါ်တော့ကသမီးဟာဖနက်တောင်စီးမသွားရပါဘူးလို့မိခင်ဖြစ်သူတော်သိန်းသိန်းကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတောက်ကြနေကချမှတ်ခဲ့တဲ့မြမလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ထဲမှာဖမ်းဆီးထားသူအားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်နာမလုပ်ဖို့ရွေးကောက်ခံချက်သားအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့တောင်းဆိုထားပါတယ်။အာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်ဥပဒေတွေအားလုံးဟာတရားမဝင်ဘူးလို့2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာတက်ပြတ်သားသားအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောလိုက်ပါတယ်အင်တာနက်နဲ့အွန်လိုင်းဆက်သွယ်ရေးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမယ်စိုက်ဘာလုံခြုံရေးဥပဒေဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကပြင်ဆင်နေချိန်မှာပဲ NLD ပါတီကအခုလိုပြောလိုက်တာပါဒီဥပဒေအတည်ဖြစ်သွားပြီဆိုရင်အင်တာနက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့သူတို့ဝန်ဆောင်မှုကိုသုံးစွဲသူတွေတည်ရှိတဲ့နေရာကိုဖော်ပြရမှာဖြစ်ပြီးအချက်လက်တွေကိုလည်း၃နှစ်စာအထိတင်းစီထားမှာဖြစ်ပါတယ်အနာဘိုင်တွေကတောင်းဆိုရင်အဲ့ဒီအချက်လက်တွေကိုထုတ်ပေးရမှာဖြစ်ပြီးထိမ့်သိမ်းထားဖို့ပြက်ကွက်သူတွေကိုထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒေါ်လာ9500ဒါမှမဟုတ်နှစ်မျိုးစလုံးချမှတ်နိုင်တယ်ဆိုတာလက်ရှိဖြန့်ဝေထားတဲ့ဥပဒေမူကြမ်းထဲမှာဖော်ပြထားပါတယ်။ ီဥပဒေသာပြဋ္ဌာန်းပြီးပြီဆိုရင်မြန်မာနိုင်ငံတွင်အင်တာနက်အသုံးပြုသူတွေအနေနဲ့အချိန်မရွေးဖမ်းဆီးအရေးယူထောင်ချခံရနိုင်တဲ့ Android နဲ့အင်ဆိုင်ရမှာဖြစ်ပါတယ်။ဒါကြောင့်လည်းဒီဥပဒေမူကြမ်းကိုပြည်တွင်းပြည်ပမှာကြေကြေပြန့်ပြန့်ကန့်ကွက်နေကြတာပါ။နိုင်ငံတော်ရဲ့ဥပဒေသူရေးအာဏာဟာလူလူရဲ့စန္ဒမဲနဲ့ရွေးကောက်တင်ရောက်ခံထားရတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်တွေရဲ့အတိအမှတ်ပြုမှုနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH မှာပဲတည်ရှိပြီးတရားဝင်အစိုးရအဖွဲ့စီကနေမတရားတဲ့နီလန်းနဲ့အာဏာကိုလူယူထားတဲ့စစ်ကောင်စီမှမရှိဘူးလို့ NLD ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ31 kHz 9833ညဖိုင်းဒိုမီတာ32 kHz 9303ညဖိုင်းဒိုမီတာ58 kHz 9885တို့ဖြင့်စနစ်တင်းတွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။တင်တော်ဝင်းမင်ပါစနေညပိုင်း VOA American တရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတဟောင်း Donald Trump ကိုတရားစွဲထားတဲ့ခုံရုံးဒီမနေ့ပြန်စဖို့ရှိရမို့အထက်လွှတ်တော်ကိုဒီကနေ့စနေနေ့ပြန်လည်ခေါ်ယူမှာဖြစ်ပါတယ်။အောက်လွှတ်တော်ကဒီခုံရုံးစီမံခန့်ခွဲသူတွေရောမစ္စတာထရမ့်ဘက်ကရှေ့နေတွေကပါတပ်သေးခေါ်ဆိုဖို့ဘလို့အစီအစဉ်ကိုမှမချေညာသေးပါဘူးဒါကနှစ်ဖက်လုံးအနေနဲ့သူတို့ရဲ့နောက်ဆုံးရှောက်လွှဲချက်တွေတင်ပြသွားမယ့်သဘောရှိနေပုံရတယ်လို့သုံးသပ်ထားကြပါတယ်ဒီမှုကိုနောက်ဆုံးမဲခွဲဆုံးဖြတ်ဖို့ကတော့မကြာခင်လှုပ်ဆောင်လာနိုင်ပါတယ်ဖေဖော်ဝါရီ6ရက်နေ့ကဖြစ်ခဲ့တဲ့အမေရိကန်လွှတ်တော်အတွင်းလူအသေးပြောက်ရှိခဲ့တဲ့ရုံရင်းဆက်ခဲတိုက်ခိုက်မှုကိုကိုကြီးလှုပ်ဆောင်ပေးခဲ့တာမရှိဘူးလို့သမ္မတဟောင်းထရမ့်ရှင်းနေတွေကမနေ့တုန်းကခုခံညင်းဆိုခဲ့ကြပါတယ်။အခုတရားစစ်ဆေးမှုကနိုင်ငံရေးရလှုပ်ကြံတာသာဖြစ်ပြီးတရားမဝင်တဲ့တရားခံရှာတာဖြစ်တယ်လို့လည်းမစ္စတာထရမ့်ရှင်းနေတွေကဝေဖန်ထားပါတယ်။တခြားနိုင်ငံရေးရတိုက်ခိုက်တဲ့တရားခံရှာအမှုအားလုံးလိုပဲလဝဲရင်းသူတွေအနေနဲ့အခုလိုပြီးခဲ့တဲ့လင်းနေသက်တိုက်လှုပ်ဆောင်လာခဲ့တယ်။အခုတရားစီရင်မှုကတကယ်တော့မှန်ကန်တဲ့အချက်တွေထောက်ထားတွေနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကိုလုံးဝဆန့်ကျင်သွေးဖီသွားတာဖြစ်တယ်လို့ထရမ့်ရှင်နဲ့မိုက်ကယ်ဗန်ဒါဗင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံရှိရေကာတာကြီးကလည်းမဲခေါင်မြစ်အထက်ပိုင်းရေစီးဆင်းမှုကိုထိန်းချုပ်တာရဲ့ဆိုးကျိုးတစ်စိတ်တစ်ပိုင်းဖြစ်မဲခေါင်မြစ်ဟာစိုးရိမ်ရေမှတ်ထိကျဆင်းနေတယ်လို့မဲခေါင်မြစ်ကော်မရှင်ကဆိုလိုက်ပါတယ်။ MRC လို့တူကောက်ခေါ်တဲ့အစိုးရတွေပေါင်းဖွဲ့ထားတဲ့ဒီမဲခေါင်မြစ်ကော်မရှင်ကတရုတ်နိုင်ငံအနေနဲ့ဒီမဲခေါင်မြစ်ဆိုင်ရာအချက်လက်တွေကိုမြဝေပေးတင်တယ်လို့မနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံယူနယ်ပြည်နယ်ရှိဂျင်းဟောင်းရေကာတာကနေရေထွက်ကမ်းပတ်လိုက်တာတစ်စိတ်တစ်ပိုင်းကြောင့်ဒီအသက်တမျှအရေးကြီးတဲ့မဲခေါင်မြစ်ရေကထိုင်းလောင်းစ်နယ်စပ်တစ်လျှောက်မှာအရင်ရွှေရောင်အညိုကနေအခုအပြာရောင်ကိုပြောင်းသွားတယ်။ဒါကမြစ်ကြောင်းတင်ကောလာတာနဲ့ပြေဝတဲ့နှုံးပါဝင်မှုကျသွားတာကိုကြားတယ်လို့ဒီ MRC ကဆိုပါတယ်။အခုလိုပြောင်းသွားစေတဲ့နောက်ချက်တွေကတော့မိုးရင်ချိန်နေတာကနေဒီမဲခေါင်အောက်ပိုင်းကရေကာတာတွေနဲ့မဲခေါင်မြစ်ခွဲတွေမှာပါရေကျသွားလို့ဖြစ်တယ်လို့ဒီမဲခေါင်မြစ်ကော်မရှင်ရဲ့ညင်ညာချက်ထဲမှာဆက်ဖော်ပြထားပါတယ်။ဒီ MRC ကော်မရှင်ရဲ့ဤပညာ၆ခုပြုအတွင်းမှုအဖွဲ့ညွှန်ကြားမှုဝီနိုင်းဝေါဖိန်မှုကဒီဂျင်ဟောင်းရေကာတာအောက်ပိုင်းရောက်တာနဲ့မြစ်ရေတက်ကြကမြန်လွန်းလာပြီးနောက်ဗီယက်နမ်အထိပါဆက်ဖြစ်သွားတယ်လို့ဆိုပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း29.4သန်းကျော်လာနေပြီးသေဆုံးသူပေါင်းကလည်း48,000ကျော်လာနေပြီလို့ဂျွန်ဆော့ကင်းစ်တက္ကသိုလ်ကဆိုလိုက်ပါတယ်။ဒီတက္ကသိုလ်ရဲ့သိပ္ပံစနစ်များနဲ့အင်ဂျင်နီယာဆိုင်ရာဌာန CSSC ကအခုလိုမင်းညာပိုင်းထုတ်ပြန်လိုက်တာဖြစ်ပြီးစုစုပေါင်းပိုးတွေ့သူအတိအကျကတော့28,452ဦးနဲ့သေဆုံးသူပေါင်းအတိအကျက48,552ဦးရှိတယ်လို့ဖော်ပြထားပါတယ်။ကမ္ဘာမှာဒီကိုဗစ်တွင်တော့တိမ်တော့အများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာကာကွယ်ဆေးထိုးလုပ်ငန်းတွေကိုအလျင်အမြန်တိုးလုပ်နေပြီးဆက်လက်ကူးစက်သေဆုံးမှုတွေများပြားနေသေးတာကိုရှော့ချနိုင်ဖို့လက်ရှိအပြင်းထန်ကြိုးပမ်းနေပါတယ်။ဒါပေမဲ့တနေ့ချက်တာရေတုံးကတော့ဒီကာကွယ်ဆေးထိုးမှုမှာလူမျိုးရေးနဲ့ဆင်းရဲချမ်းသာကွာဟမှုတွေကြုံတွေ့နေရသေးတယ်။အထူးကလူမဲတွေနဲ့ဆင်းရဲသားတွေကာကွယ်ဆေးထိုးနိုင်မှုနောက်ကျချန်နေသေးတယ်လို့သတင်းတွေထွက်ခဲ့ပါတယ်။ Connecticut ပြည်နယ်မှာဆိုရင် Estonia မြို့ထဲဝင်ငွေ300,000များနေတဲ့အနီးက Woodbridge မြို့မှာလူပေါင်း 19,300 ခန့်တို့ကာကွယ်ဆေးထိုးပြီးချိန်မှာဒီဝင်ငွေနေလွန်းတဲ့အစောနီးယားမြို့လေးမှာတော့ကာကွယ်ဆေးထိုးပြီးသူက 9,100 ခန့်တို့ပဲရှိပါသေးတယ်။ ဒါအပြင်လူပြူတွေရဲ့ပြင်းပြဝင်ဝင်ဟာလည်းလူမဲတွေထက်အများကြီးများနေတဲ့အချက်ကြောင့်လည်းဒီကာကွယ်စီထိုးရေးလုပ်ငန်းမှာနောက်ထပ်ကွာဟမှုတွေကိုဆက်ဖြစ်စေပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုမှာပဲကျောင်းသားတွေလူကိုယ်တိုင်ကျောင်းပြန်ချက်ဖို့အတွက်မတ်စ်ပစက်နဲ့နှာခေါင်းစည်းတက်တာလူချင်းခက်ခွက်ကွာနေတာနဲ့အခြားနည်းတွေသုံးနိုင်တယ်လို့ CDC ကပြောလိုက်ပါတယ်။ဒါပေမဲ့ဆရာတွေကာကွယ်စီထိုးဖို့ကတော့အရေးကြီးပေမဲ့မရှိမဖြစ်လိုတာတော့မဟုတ်ဘူးလို့ American CDC ယောဂထိန်းချုပ်ရေးဘုဌာနကနေထုတ်ပြန်လိုက်တာပါအခုလိုကျောင်းသားတွေစာသင်ခန်းထဲပြန်လာနိုင်ဖို့ American ကုသယောဂကာကွယ်ရေးထိန်းချုပ်ရေးဘုရဲ့လမ်းညွှန်ချက်ကိုအချိန်အတော်ကြာစောင့်ဆိုင်းခဲ့ပြီးမှမနေ့တောက်ကြာလေးကထုတ်ပြန်ခဲ့တာပါဒါပေမဲ့ဒီကျမ်းမာရေးဖွဲ့လမ်းပြမြေပေါ်ကလမ်းညွှန်ချက်သဘောထားဖြစ်ပြီးမဖြစ်မနေကျောင်းပြန်ဖွင့်ဖို့ဖိအားပေးတာမျိုးတော့မဟုတ်ဘူးလို့ဆိုထားပါတယ်ဒီ CDC ကျမ်းမာရေးရာရှိတွေဘက်ကလည်းဒီညချားချက်ဟာစာသင်ကျောင်းတွေမဖြစ်မနေပြန်ဖွင့်ရမယ်လို့ညွှန်ကြားထားတာမဟုတ်ဘူးလို့အသေးချာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါပေမဲ့ကျောင်းတွေပြန်ဖွင့်နိုင်မှုအလားအလာကောင်းတွေရှိနေပြီးအထူးသဖြင့်တော့တန်းငယ်တွေကိုပြန်ဖွင့်လို့ရနိုင်ပြီလို့ဒီ CDC ကျန်းမာရေးရာရှိတွေကအကြံပြုထားပါတယ်။တကယ်တော့ American CDC ရဲ့အခုလမ်းညွှန်ချက်တစ်ချက်မှာအရင်ညွှန်ကြားထားတာအများစုကိုပြန်ထည့်ထားပေမဲ့အထူးသတိထားလွှတ်ဆောင်စရာတွေကိုတော့ပိုပြီးတိုက်တွန်းထားပါတယ်ခင်ဗျ။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
မန္တလေးမြို့မှာတော့စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေအရှိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပြီးတော့ဒီနေ့မှလည်းလူတွေသိမ်းနဲ့ချီပြီးငြင်းငြမ်းစွာဆန္ဒပြခဲ့ကြပါတယ်တက္ကသိုလ်ကျောင်းတွေဆေးရုံတွေအလိုက်အကြမ်းမဖက်ပဲအာဏာပီဇန်နဲ့ CDM လှုပ်ရှားမှုမှာပါဝင်လာနေပြီးတော့ဒီလှုပ်ရှားမှုမှာပါဝင်လာတဲ့သူတွေကိုအကူအညီပေးဖို့အတွက်လည်းစီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတီဇာဆန်းကိုဆက်သွယ်မိန့်ခွန်းထားပါတယ်ကျွန်တော်ရန်တိုင်းမှာမန္တလေးဘက်ကဒီနေ့ဆန္ဒပြပွဲအခြေအနေပြောပါအောင်ဗျာဘယ်လိုအခြေအနေရှိလဲ
အနည်းမှာတော့လည်းကျွန်တော်တို့ဒီတရက်နဲ့တရက်အင်အားတော့လုံးဝကျသွားခြင်းမရှိပါဘူးသူတို့အင်အားတော့ပေါ့နော်ခါတဲ့လိုပဲတစ်မျိုးလုံးပေါ့နော်ကျွန်တော်တို့မနေ့7နာရီ7တက်ပါစပြီးတော့ပေါ့နော်ညပိုင်းအထိညဦးပိုင်းအထိပေါ့နော်ကျွန်တော်တို့ဒီဆန္ဒပြပွဲတွေကျွန်တော်တို့ရှိပါတယ်အဲ့မှာကျွန်တော်တို့အင်မတန်အားရစရာကောင်းပြီးတော့အင်မတန်ဝဖြစ်တာအခုချိန်ကြီးကျွန်တော်တို့ပြည်သူတွေကလုံးဝဒီအကြမ်းဖက်တာမျိုးလုံးဝမရှိဘဲနဲ့လေတကယ်ငြင်းချမ်းစွာဖြစ်လာတယ်နောက်ပြီးတော့ဒီလုံခြုံရေးကိုပို့ပြီးပြင်ဆင်တာဥပမာကျွန်တော်တို့အရင်နေ့ကပေါ့နော်အစင်းသားတချို့အောင်းနေစီလို့တာရှိလို့ကျွန်တော်တို့အခုဆိုရင်ပေါ့နော်မိမိတို့ဒီတပိတ်ပြဒီစိတ်ကြောင်းနဲ့စိတ်ကြောင်းနဲ့လုံခြုံရေးဒီကြိုးတွေတို့လုံခြုံရေးတာဝန်တွေတို့ပို့ပြီးတော့လဲစီကန်းစနစ်ပို့တောင်းကြလာတယ်တမျိုးလုံးပေါ့လုံးဝအင်အားတော့ကျဆင်းသွားခြင်းမရှိဘဲနဲ့ပို့ပို့ပြီးတော့ပဲညလာတော့တွေ့ရပါတယ်
ဟုတ်ကဲ့ဒီနေ့ဆန္ဒပြတဲ့နေရာမှာလုံသမားဒီဆရာဝန်တွေအင်ဂျင်နီယာတွေအဖွဲ့အစည်းတွေတော်များများတွေ့ရပါတယ်အဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပါအောင်ဗ
ျဟုတ်ပါတယ်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ကဒီ CDN လှူရှားမှုမှာဥဆောင်ခဲ့တဲ့ပေါ့နော်ဥဆောင်နေတဲ့ဒီဒီနိုင်ငံဝန်ထမ်းတွေကျွန်တော်တို့ကျောင်းသားသမဂ္ဂတွေပေါ့နော်အခုဆိုရင်အရင်ကမိမိတို့စစ်ကြောင်းတဲ့ဖက်တာနဲ့တချို့ဆိုရင်ကျွန်တော်တို့ပေါင်းကြတယ်စစ်ကြောင်းတွေ၅ကြောင်း၆ကြောင်းတော့ပေါင်းပြီးတော့ထွက်ကြတာသူတွေရှိလာကြတယ်ထပ်ပြီးတော့အဲ့ဒါမျိုးကူပေါင်းပြီးတော့ပေါ့နော်ဆောင်ရွက်ကြဖို့ရှိလာတယ်နောက်တစ်ခုကကျွန်တော်တို့ရဲ့ဒီမိုကရေစီအရေးတော်ပုံကဟိုတရက်တမက်နဲ့ပြီးမယ်မဟုတ်တော့ကျွန်တော်တို့ရေစီအတွက်ဆိုရင်ကျွန်တော်တို့ကဒီမိမိတို့ရဲ့အင်အားတွေကိုပေါ့နော်အဒီချင်းချင်းတာမျိုးပေါ့နော်လုပ်ပြီးတော့ပေါ့နော်ရေစီအတွက်ပါကျွန်တော်တို့ကအခုအစီအစဉ်ဆောင်ရွက်နေရပါတယ်နောက်ကျွန်တော်တို့အဖြစ်သဖြင့်တော့ဒီ CDN လှူရှာမှုမှာဥဆောင်နေတဲ့ဝန်ထမ်းတွေကိုဖမ်းတာပြတာရှိလာတဲ့အခါမှာကျွန်တော်အဲ့အတွက်လုံခြုံရေးမိမိတို့ရဲ့ကွက်အလိုက်ပေါ့နော်မျိုးရွာလုံခြုံရေးကော်မတီတွေဖွဲ့ကြဖို့ရဲ့နောက်ပြီးကျွန်တော်ဒီ CDN support comedy ဆိုတာမျိုးပေါ့နော်ဒီ CDN ဝန်ထမ်းတွေကိုထောက်ပံ့ဖို့ကျွန်တော်တို့အခုဆိုရင်ဒီရမဝေရှောက်ကိုလည်းတို့တဲ့နေစရာတွေအားဆိုကျွန်တော်တို့တက်နေနေတာအများကြီးပြင်ထားပါတယ်အများကြီးလည်းကျွန်တော်တို့အင်အားတွေတက်လာပါတယ်ခင
်ဗျအော်ဒီနေ့မှဟိုဆန္ဒပြတဲ့ဥစ္စာလူကဘယ်လောက်ရှိမလဲ
အကျွန်တော်တို့ဒီစစ်ကြောင်းတစ်ခုတည်းကဟိုကတောင်းနေရှိရှိတယ်ဒါကျွန်တော်တို့စစ်ကြောင်းတော့မန်လေးမှာဟိုကကျွန်တော်တို့အခွဲကြီးကြီးလို့အခွဲအစည်းတွေအများကြီးပဲပေါ့နော်အဲ့တော့အတောင်းဝန်းနဲ့ရှိတဲ့စစ်ကြောင်းတွေရှိတယ်ထောင်ဝန်းနဲ့ရှိတဲ့စစ်ကြောင်းတွေရှိတယ်ပေါ့နော်အခုကျွန်တော်စိုင်းငယ်လေးဆိုရင်ကျွန်တော်စိုင်းငယ်လမ်းမကြီးအပြည့်အစုံစိုင်းငယ်လေးဆိုကျွန်တော်ရီးကိုမကြည့်တာဘူးပေါ့နော်ကျွန်တော်စိုက်တစ်မျိုးလုံးပဲပေါ့နော်ကျွန်တော်တို့ဒီစစ်ကြောင်းတစ်ခုကဟိုကဒီပေါ့နော်အားလုံးပေါင်းဆိုတော့ကျွန်တော်တောင်းဝန်းနဲ့ရှိပါတယ်တခြားတော့အဲ့လိုမျိုးထောင်ဝန်းနဲ့တောင်းဝန်းနဲ့လည်းအများကြီးပဲစိုင်းငယ်လေးဆိုရင်တော့အတမျိုးလုံးလို့ပြောကြရပါအနှံ့ပါပဲခင်ဗျကျွန်တော်တို့အတမျိုးလုံးနေနေတော့ဒါကျွန်တော်တို့ခါတိုင်းရည်တွေလို့မသိနေချီပြီးတော့အားလုံးကပေါ့နော်အာညင်းညင်းဆိုတာဆန္ဒပြနေကြခြင်းဖြစ်ပါတယ်ခင
်ဗျဒီနေ့ဆန္ဒပြတဲ့နေရာမှာဆန္ဒပြတဲ့သူတွေတော်တော်များများဒီအုတ်ထုတ်အဖြူတွေဆောင်းပြီးတော့ဆန္ဒပြတာတွေကိုလည်းသတိထားမိပါတယ်အကုန်လုံးဒီလိုအုတ်ထုတ်အဖြူတွေဆောင်းပြီးတော့ဆန္ဒပြနေကြတာလား
ဟုတ်ပါတယ်ခင်ဗျာအဲ့ဒါကျွန်တော်ဒီလိုလုပ်နေတဲ့ကျွန်တော်တို့ဒီစေနာရှင်တွေကကျွန်တော်တို့ကိုလူခံကြတာပါအဓိကတော့ပေါ့နော်ကျွန်တော်တို့ဒီအကြောင်းအကျောင်းကြောင့်ပေါ့နော်ဒီအကျဉ်းဖတ်ခံရမယ်ဆိုရင်ကျွန်တော်တို့လည်းလုံခြုံရေးလဲကြည့်ပြတာဖြစ်လို့မိမိတို့ဆန္ဒပြတို့အချင်းချင်းတိပြီးသားပေါ့ဒီအုပ်ထုတ်စုပါတဲ့တွေကပေါ့နော်အဲ့လိုလည်းဖြစ်တဲ့အနေနဲ့လုံခြုံရေးအတွက်ရောပေါ့နော်အဲ့တော့ကျွန်တော်တို့ဒီလူခံတဲ့လူတွေကကျွန်တော်တို့တမျိုးလုံးကိုကျွန်တော်များများတောင်းလဲရှိပြီးတော့အုပ်ထုတ်တဲ့ဒီလူတွေနဲ့ကျစ်ပါတယ်ခင်ဗျာ
အဲ့တော့ဒီနေ့ဒီဟိုဆန္ဒပြပွဲအခြေအနေကအလုံးငင်းငင်းကြမ်းကြမ်းပဲလားအာဏာပိုင်တွေဘက်ကတစုံတရာဒီအကြမ်းဖက်ဖြိုခွင်းတာတွေပါတယ်ရောရှိလားသူတို့နဲ့ထိတ်တိုက်တိုးတာတွေပါရှိလားအ
ဲ့တော့ကျွန်တော်တို့ပြည်သူတွေကတော့ကျွန်တော်တို့ဒီဟိုတနေ့ကပေါ့နော်ဒီအကြမ်းဖက်ဖြိုခွင်းခံရတဲ့ပိုင်းမှာကျွန်တော်တို့ကိုယ်တိုင်ကလည်းပေါ့တနေ့နဲ့များဒီထိတ်တိုက်ပေါ့နော်ဒီလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့တာမျိုးကျွန်တော်တို့ဘက်ကလည်းတနေ့နဲ့များအရှောင်ပါတယ်အဲ့တစ်ဖက်ကလည်းပဲအခုချိန်ဒီနေ့အဲ့တော့ဘာလို့တစ်ဖက်ကလည်းသူတို့တနေရမှာပဲပေါ့နော်အထိုင်ဆနေပြီကျွန်တော်တို့ကလိုက်ပြီးတော့တားတာမျိုးပေါ့နော်ဆန်တားတာမျိုးမရှိဘူးအခုကလုံခြုံရေးတပ်ဖွဲ့တွေကသူတို့ရဲ့ပြူပါဘယ်လိုပြောင်းနေလဲဆိုတော့ဒီရင်းတွေကိုကျွန်တော်တို့ဘာမှမလုပ်တော့တာဒီညာပိုင်းတွေမှာကျွန်တော်တို့အများကြီးဆိုအန်ဖေးနောက်ဆက်ဖြစ်အောင်ပေါ့နော်ဒီစနတ်တပ်ဖွဲ့ဥဆောင်နေတဲ့ပုံပုံလေး CDN ဥဆောင်နေတဲ့ပုံပုံလေးရဲ့အိမ်လေးရက်ွက်တွေကိုဝင်ပြီးတော့ခန်းလာပြီးစီရမ်းမျိုးလုပ်ပြီးတာပါတယ်အဲ့တော့နေ့ဒီမှာတော့ကျွန်တော်တို့ကျွန်တော်များပါမှာပေါ့ကျွန်တော်တို့ပုံမှာတုံ့ပြန်တာမျိုးရှိပြီညာပိုင်းတွေမှာလိုက်ပြီးတော့ကျွန်တော်တို့ပေါ့နော်ဒုက္ခပြီးနေခြင်းဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့မန်လေးဘက်မှာရော CDN လှုပ်ရှားမှုအခြေအနေကဘယ်လိုရှိပါလဲ
အိမ်မတန်းအားရရပေါ့ပါတယ်ခင်ဗျအိမ်မတန်းကိုအားရရပေါ့ပါတယ်ကျွန်တော်ဂျမားကြီးဌာနဆိုစေယုံကြီးကြီးပေါ့နော်ပိတ်ရတဲ့အဖြစ်ကိုဖြစ်ပါတယ်ကျွန်တော်တို့တက်ကူတွေဆိုတကြောင်းလုံးတက်ကူတစ်ခုလုံး CDN မှာတောင်းမှုတောင်းတာရင်မကောက်ဘူးဆရာဆရာမအစားပေါ့နော်တက်ကူတစ်ခုလုံးစေယုံကြီးပြည်ုံလုံးဌာနလက်ချုပ်ဌာနရဲ့ဌာနတစ်ခုလုံးကြီးပြရတဲ့ပေါ့နော်အစစ်ကြီးဖြစ်ပါတယ်အင်မတန်ကျွန်တော်တို့ CDN ကတော့အင်မတန်အားရစရာကောင်းတဲ့အနေထားရှိပါတယ်ခင်ဗျာ
အဒီနေ့ဇနပြတော့ရောသူတို့ဘက်ကပိတ်ဆို့တားစီးထားတဲ့နေရာတွေပါရှိလား
ဖြစ်ပါတယ်ဥပမာကျွန်တော်တို့ဒီနေ့ဆိုရင်ပထူးပင်းကိုကျွန်တော်တို့ခေါ်တဲ့ပေါ့နော်ပတ်ဒီမှာဆိုရင်ဒီစိတ်ကားတွေပေါ့နော်အဲတိုင်ရအယုံအလုံးကြီးချထားတယ်ကျွန်တော်ဒီရေမြောက်တွေရောချထားတယ်ပေါ့ကျွန်တော်တို့ပြည်သူတွေကတော့အဲ့ပတ်ဒီကိုတက်တက်နဲ့များရှောင်ရတယ်ပေါ့ချင်းချင်းနဲ့တရင်စကားပြောကြတယ်ပေါ့နော်ပင်လဲပင်လဲနေတော့ပိတ်ထားတယ်ဆိုတာလည်းမသွားကြဘူးဆိုတာဒီပေါ့နော်အဲ့လိုပြောကြပါလိမ့်ခင
်ဗျဖမ်းတော့စီးတာရောဘလို့ရှိလဲ
ဒီနေ့ကတော့ကျွန်တော်တို့နေခင်းတိုင်းနေမှာတော့မန်လေးကမရှိညကြီးကတော့ရှိပါတယ်ပညာမင်းညဆိုကျွန်တော်တို့ဆိုတညလုံးမရလက်ထိပေါ့နော်ကျွန်တော်တန်မုံကြီးတီးရတယ်ပေါ့နော်အဲကျွန်တော်ဒီပြည်သူဒီမိသက်တပ်ဖွဲ့ဝင်တွေကလည်းစီရန်လုပ်နေတဲ့မိသက်တပ်ဖွဲ့ဝင်တွေကလည်းဒီမိသက်ဝါးတွေပေါ့နော်အဲဒီအရေးပေါ်ပါတယ်ပေါ့နော်တီးရတယ်ဆိုရင်အစီအစဉ်ဖြစ်ပါတယ်ကျွန်တော်သူသဖြင့်တော့ CDM မှာဥဆောင်နေတဲ့ပုံကိုယ်တွေကိုဖမ်းတယ်ဒီကိစ္စနာပြပွဲမှာဥဆောင်ခဲ့တဲ့ကြွေးကြော်ခဲ့တဲ့ခြေကတရားဟောတဲ့ပုံကိုယ်တွေကိုလိုက်ဖမ်းတာရှိနေပါတယ်ဗ
ျဟုတ်ကဲ့အခုတရားတလောက်အချိန်နေဆိုရင်ရောဘလောက်လောက်ရှိလဲသူတို့ဘက်ကဖမ်းတာတွေစီရရ
ကျွန်တော်တို့တရားလောက်ကတော့ဒီပေါ့နော်အရေးအတွက်တော့ကျွန်တော်အတိအကျမသိရဘူးကျွန်တော်တို့တက်နေတဲ့များတော့အာတရင်ကောက်နေတယ်အဲ့တော့ဆရာဝန်တချို့ဖန်ခံရတာရှိတယ်နောက်ကျွန်တော်တို့ဒီမိသက်ပေါ့နော်မိသက်တပ်ဖွဲ့ခေါင်းဆောင်တချို့ပေါ့နော်အဖန်ခံရတာရှိတယ်နောက်ပြီးတော့ကျွန်တော်တို့အားလုံးဖန်သွားတာကတော့ကျွန်တော်တို့ကဒီဟိုမြို့နယ်အစိုးရရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတွေပေါ့နော်အဲ့ဒါကတော့အားလုံးဖန်ခံထားရတယ်ပေါ့နော်နောက်တချို့ဒီကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဥဆောင်တရားဟောတဲ့ပုဂ္ဂိုလ်တွေကိုခဏလေးချီတယ်တော့နေအိမ်ကိုမကြခဏလာလာပြီးရှာတာတို့ပေါ့နော်အဲ့ဒါမျိုးကြီးချီနေပါလေခင
်ဗျဟုတ်ကဲ့အခုတော့တို့ကခုနကကိုဒေသာဆန်းပြောလို့ပဲနေပိုင်းတွေမှာတော့ဒီအာနာပိုင်တွေဘက်ကလှုပ်ရှားမှုတွေတိတ်မတွေ့ရအောင်ညာဘက်တွေမှာလိုက်ပြီးတော့အာဖမ်းတာစီးတာတွေလုပ်နေရပေါ့လေဒီပေါ်မှာရောဘလို့မြင်ပါလဲ
ကျွန်တော်တို့အဓိကတော့နံပါတ်1ကတော့ပြည်သူလူထုကိုအကြောက်တရားပေါ့နော်အဲစကားကောင်းရင်မဆာရအိတ်ကောင်းရင်မေးရအောင်အကြောက်တရားထည့်တာရယ်နောက်တစ်ခုကတော့ကျွန်တော်ဒီ CDN လှုပ်ရှားမှုအခုအချိန်အဟုန်ကောင်းနေတဲ့ CDN လှုပ်ရှားမှုကိုအားရော့သွားအောင်ပေါ့နော်ဝန်ကြီးတွေကိုအကြောက်တရားနဲ့ချင်းချောက်တယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်အနာဝိုင်းဘက်ကအခုလိုလုံနေတဲ့အပေါ်မှာမန္တလေးမြို့ကနေရဲ့တုံ့ပြန်မှုကရောဘယ်လိုရှိပါလဲ
အဲ့တော့ကျွန်တော်တို့ပြည်သူတွေကတော့အင်မတန်အားရစရာကောင်းပါတယ်ပြည်သူလူထုရဲ့ဒီမိုကရေစီပေါ်မှာလှုပ်ရှားမှုအာဏာသိမ်းမှုစတင်လာတော့ကျွန်တော်တို့တမျိုးလုံးဂျတိုင်းလုံးတနိုင်ငံလုံးကပေါ့ငြင်းချမ်းစွာပေါ့နော်ကျွန်တော်တို့ဆက်လက်ပြီးတော့အခုလိုပဲကျွန်တော်တို့မိမိတို့ရဲ့ဆန္ဒသဘောထားကိုဆက်လက်ထုတ်ပေါ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုဒီသာဆန်းကျေးဇူးပါပဲခင်ဗျာ
ပြည်နယ်မှာရဲတပ်ဖွဲ့ဝင်တွေဟာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြနေတဲ့လူထုနဲ့ပူးပေါင်းလာနေတာကြောင့်အခုဆိုရင်ပြည်နယ်ရဲတပ်ဖွဲ့ဝင်အင်အား3ပုံတပုံလောက်လာရောက်ပူးပေါင်းနေကြပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ပြည်ရပြည်နယ်မှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာအခုဆိုရင်စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့ CDN လှုပ်ရှားမှုတွေကိုပါဝင်လာကြောင်းပြည်ရပြည်နယ်ကဆန္ဒပြပွဲတွေမှာဦးဆောင်သူတဦးဖြစ်တဲ့ဘာကတများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဟောင်းကိုကောင်းထက်ကျော်ကအခုလိုပြောပါရစေ။
အခုဒီနေ့ခုနှစ်ယောက်ပါဗျာအဲ့တော့မနေ့ကနေပေါင်းကျွန်တော်တို့က60ကျော်ပါဗျာဒါဆိုပြည်နယ်ရဲတပ်ဖွဲ့ဝင် ရာဂိုင်းလုံးကပြောမယ်ဆိုရင်ကျွန်တော်တို့ကသုံးပုံတစ်ပုံဖြစ်နေပြီပေါ့နော်ဒီပြည်နယ်ရဲ့သုံးပုံတစ်ပုံကတော့ကျွန်တော်တို့ဒီလူလူနဲ့ပူးပေါင်းပြီးတော့စီတီအမ်မှာပါဝင်နေပြီလို့ကျွန်တော်တို့ကောက်ချက်ချလို့ရပါတယ်ကျွန်တော်တို့ဒီရဲတွေစပြီးပူးပေါင်းတဲ့နေ့တုန်းကကျွန်တော်တို့စီရင်ထွက်တာ40နောက်ထပ်ပေါင်းတာ9ရောက်တော့49အဲ့49တပ်ပန်းနေမှာပဲယူနီဖောင်းမိုးဝတ်ဆိုင်နဲ့လူလူထဲမှာအရက်ဝတ်နဲ့ဆန္ဒပြတဲ့ရဲက20ကျော်ရှိတယ်
တရားပြည်နယ်မှာအခုလိုမျိုးရဲတပ်ဖွဲ့ဝင်အတော်များများဟာအာဏာရှင်စန့်ကျင်ရေးဆန္ဒထုတ်ဖော်သူတွေနဲ့ပူးပေါင်းလာတဲ့အတွက်တချို့ရဲတွေအနေနဲ့အပြင်ထွက်ခွင့်မရတော့တဲ့အကြောင်းဆက်သွယ်ပြောကြားလာတယ်လို့လည်းကိုကောင်းထက်ကျော်ကပြောပါတယ်
။ထပ်ပူးပေါင်းခြင်းနဲ့အခုကရဲစခန်းထဲမှာသူတို့လုံးဝအပြင်ပေးမထွက်တော့ဘူးပေါ့နော်။ဒီနေ့ရဲစခန်းထဲမှာရှိနေတဲ့ရဲတွေကိုဒေသခံရဲတွေလုံးဝအပြင်ပေးမထွက်တော့ဘူး။ဒါကြောင့်ဆိုလူလူနဲ့စက်တိုက်ပူးပေါင်းနေတာဖြစ်တဲ့တို့ကြောင့်ဒါကိုဟန်တားနေတဲ့ပုံစံမျိုးဖြစ်တယ်။ဟိုချုပ်ပြောတော့ဗျာဒီကနေ့ဒေသခံရဲတွေဒီကနေ့ဟိုပြည်နယ်ရဲအရာရှိတွေကနေအကျေကျေထားတဲ့သဘောမျိုးဖြစ်နေပါတ
ယ်။မြန်မာစစ်တပ်ဘက်ကတော့ပြီးခဲ့တဲ့ရက်တွေကဆန္ဒပြသူတွေနဲ့ပူးပေါင်းသွားတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့ဒီရဲတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကတရေရဲတပ်ဖွဲ့ဝင်တွေမဟုတ်ဘဲအလုံးပိုင်းအခွင့်အလမ်းတွေအတွက်ဒေသခံတွေကိုစုဖွဲ့ခန့်တားတာဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။တရားပြည်နယ်မှာတော့ရဲတပ်ဖွဲ့ဝင်တွေ၊ကျန်းမာရေးဝန်ထမ်းတွေ၊ကလွတ်တော်ကဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေနဲ့တက်သည့်ပညာရှင်တွေပါဝင်လာတာကြောင့်အစိုးရရန်ရားတွေရက်ဆိုင်သွားနိုင်တဲ့အခြေအနေမျိုးရှိနေတယ်လို့လည်းဆန္ဒပြနေသူတွေကဆိုပါတယ
်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေကိုနိုင်ငံတကာအနေနဲ့ကင်တွယ်ဆောင်ရွက်ရမှာကြေညာချက်တွေထုတ်ပြန်ထားတဲ့ပို့ပြီးတော့ဆောင်ရွက်တင်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလထူကိုစလဲကတိုက်တွန်းပါတယ်။တောက်ကြာနေ့ကကျင်းပတဲ့မြမအရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီအတွင်းမှာအခုလိုတိုက်တွန်းပြောခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက် Research Line ပေးပို့ထားတဲ့သတင်းကိုအခြေခံပြီးပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဒီအချိန်ဟာမြန်မာပြည်သူတွေအတွက်ဘေးအန္တရာယ်ကျရောက်နေတဲ့အချိန်လေးဖြစ်တယ်လို့လူ့ခွင့်ရေးကောင်စီဆွေးနွေးပွဲတွင်ပြောသွားပါတယ်။ကမ္ဘာတဝန်းလုံးအနေနဲ့မြန်မာပြည်သူတွေနဲ့အတူစည်းလုံးညီညွတ်စွာရပ်တည်ပေးရမယ်လို့သူကတိုက်တွန်းခဲ့ပါတယ်။ပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးအာဏာသိမ်းတဲ့လှုပ်ရှားဟာတရားလဲလို့အဆက်မဲ့တဲ့လှုပ်ရှားဖြစ်တယ်လို့သူကသုံးနှုန်းခဲ့ပြီးဒါကိုခွင့်ပြုလို့မရဘူးလို့လည်းပြောပါတယ်။ငင်းငင်းချမ်းချမ်းဆန္ဒပြနေတဲ့သူတွေအပေါ်ရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာလည်းအကြမ်းဖက်မှုတွေပိုပြီးတော့များလာနေတယ်လို့ဆိုပါတယ်။မြမလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကြီးအစ်စ်သုံးပြီးဆန္ဒပြမှုကိုပြစ်ခတ်ခဲ့တဲ့အထောက်အထားတွေကိုထောက်ပြပြီးဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းကုလအထူးကိုယ်စားလှယ်ကစွပ်စွဲပြောဆိုပါတယ်။အာဏာရှင်ဆန်ဆန်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ချိန်ချောက်မှုတွေဟာလည်းပိုများလာနေတယ်လို့လည်းသူကပြောပါတယ်။စစ်ကောင်စီအနေနဲ့အာဏာသိမ်းပြီးချိန်ကစလို့နိုင်ငံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ပါဝင်အစိုးရဝင်တဲ့အရာရှိတွေအရက်ဖက်လူလူအဖွဲ့အစည်းဝင်တွေအယောက်220လောက်ဖမ်းဆီးထားတဲ့အကြောင်းကိုလည်းသူကပြောပါတယ
် We need more than a statement on a piece of paper. We need real action from the United Nations. I urge this body, the United Nations and all member states,
ဆောင်ရွက်ဖို့ကကြီးညာချက်ထက်ပိုတဲ့လက်တွေ့အလုပ်ကိုကျွန်တော်တို့ပိုပြီးလုပ်ဖို့လိုပါတယ်။ကုလသမဂ္ဂအနေနဲ့ဒီထက်ပိုပြီးအရေးယူဆောင်ရွက်ဖို့လိုပါတယ်။ဒီစီဝေးကနေကျွန်တော်တိုက်တွန်းပါတယ်။ကုလသမဂ္ဂနဲ့ဖွဲ့ဝင်နိုင်ငံအားလုံးအ ਨੇ စုံတော့ဖမ်းဆီးခံရသူအားလုံးကိုချင်းချင်းမရှိပြန်လွှတ်ပေးဖို့အခြေခံလူ့ခွင့်ရေးအတွက်တောင်းဆိုနေကြတဲ့မြန်မာပြည်သူတွေပေါ်ပြင်းပန်းနေဆက်နေတာနဲ့တရားဆွဲဆိုနေကြတွေကိုရပ်တန့်ဖို့စတဲ့အဓိကအချက်၄ချက်ကိုတောင်းဆိုပေးကြရပါမယ်။
အာဏာသိမ်းစစ်ကောင်စီအနေနဲ့ရွေးကောက်ခံအစိုးရကိုချက်ချင်းအာဏာပြန်လွှဲပေးဖို့ကိုလည်းသူကတောင်းဆိုပါတယ်။တာဝန်ရှိသူတွေပြစ်တယ်ကလွတ်ငြိမ်းခွင့်ရနေတာကိုအဆုံးသတ်ရမယ်။စစ်ကောင်ဆောင်တွေဟာသူတို့လုံးသမျှအတွက်တာဝန်ယူရမယ်လို့လည်းပြောပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂဒုတိယမဟာမင်းကြီးနာရာအယ်နာရှစ်ကလည်းတာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတာကိုထပ်ပြီးတော့ထောက်ပြသွားပါတယ
်။ Long standing lack of civilian control over the military.Its disproportionate influence in the country's political and economic structures and ongoing failure to genuinely
စစ်တပ်ပေါ်မှာရပ်ဖက်အုပ်ချုပ်ရေးကထိချုပ်နိုင်မှုအားနည်းခဲ့တဲ့နှစ်တွေအရန်ကြာလာတော့တိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေမှာစ စစ်တပ်ရဲ့လွှမ်းမိုးမှုကအရမ်းများလာပါတယ်။ဒါအပြင်ဆယ်စုနှစ်တွင်လည်းကြီးပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းအရေးယူအပြစ်သေးတာတွေမရှိပါဘူး။ဒါတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီတိုးတက်ဖြစ်ထွန်းရေးတွေမှာလာပြီးတော့အဟန့်တာဖြစ်နေစေပါတယ်လို့သူကပြောသွားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ဦးမြင့်သူကတော့ဒီလိုညှင်းခုံပြောဆိုမှုတွေကိုအခိုင်အမာခုခံကာကွယ်သွားပါတယ်။သူရဲ့အဆိုအရဟာရွေးကောက်ပွဲမဲမတမာမှုတွေကိုအရေးယူဆောင်ရွက်ခဲ့တာလားဖြစ်ကြောင်းနိုင်ငံတော်အခြေခံဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းကုလလူခွင့်ရေးကောင်စီကိုပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာအရန်ကိုရှုပ်ထွေးနေပြီးဒီမိုကရေစီအသွင်ကူးပြောင်းရေးဟာလည်းအခြေမခံသေးတဲ့အကြောင်းသံမတ်ကြီးကပြောပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့အခြေအနေကိုအခုထက်ပိုးပြီးတော့နားလည်သဘောပေါက်လာကြဖို့နဲ့နိုင်ငံတကာအတိုင်းအဝန်စီကနေအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုမျှော်လင့်ချောင်းတို့ကိုလည်းတာဝန်ရှိသူတွေကပြောသွားကြပါလိမ့်ရှင်ဒီမှာပါလို့ပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
တွင်မှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်ရဲ့နောက်ဆက်တွဲတပတ်တွင်ဖြစ်ပျက်တွေကိုစူးစီးတင်ဆက်ပေးမှာပါကျွန်မအီတန်စမမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ဒီသတင်းပတ်တစ်ပတ်လုံးမှာရန်ကုန်မန္တလေးနှီးပြီးတော့အပါဝင်နိုင်ငံတော်ကမြို့တွေမှာလမ်းမော်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါလေသတင်းတစ်ပတ်အစကနေရှိရင်သတင်းပတ်ကုန်လောက်မှာမြို့တွေမှာဆန္ဒပြသူတွေကိုဖမ်းဆီးမှုတွေပြည်သူတသားပို့တိုးလာတာကိုတွေ့ရပါတယ်ရန်ကုန်မြို့မှာတော့ဒီသတင်းပတ်တစ်ပတ်လုံးမှာစစ်တပ်အင်အားနဲ့လူစုခွဲရတာတွေမတွေ့ရပေမဲ့လည်းရဲတပ်ဖွဲ့နဲ့စစ်နာပြတွေကြားထိတိုက်တွေးမှုတွေရှိခဲ့ပြီးတော့အထူးသဖြင့်မီဒီယိုနဲ့တခြားမြို့တွေမှာမျက်ရည်ပုံသုံးပြီးတော့လူစုခွဲတာမိသက်ပိုင်နဲ့လူအုပ်ကြားထဲထိုးပြီးတော့လူစုခွဲရတာရောဘာကြည်သာမကတကယ့်ကြည်ရန်နဲ့ပါစစ်နာပြတဲ့သူတွေဘက်ကဖြစ်တာတွေရှိခဲ့ပါတယ်ဒီလိုအင်အားသုံးပြီးနေနေတာတွေကြောင့်လူတော်များများထင်ရရပြီးတော့အသက်19နှစ်အရွယ်မင်းများဆိုတဲ့ခိုင်ကတော့အုံနောက်ကိုတနက်ကြီးမှန်ပြီးတော့ဆေးရုံပေါ်မှာအသက်ရှူစက်နဲ့ထားစေရပါတယ်။ရဲစီနောက်မှာနေရင်းနဲ့တနက်ကြီးမှန်ခဲ့ရတဲ့ဖြစ်ရအကြောင်းကိုမင်းများဆိုတဲ့ခိုင်ရဲ့အမကပြောပြပါတယ်
။အဖြစ်အခက်ကနေဖုံဖုံနဲ့ကြာတော့မိုးပေါ်ထောက်ပြင်းနေလို့ပဲထင်တာ။ကြားတဲ့အချိန်မှာလာတော့အောင်ဆိုပြီးပြန်လှည့်တဲ့အလှည့်မှာဆက်ဆက်အပြစ်ခံရရပါတယ်။ကိုကိုလည်းပြစ်တာလို့မထင်ပါဘူးညီမလေးဒေါသထွက်ပြီးတော့လဲသွားတယ်လို့ပဲထင်တာပါလူတွေဆွဲကူဆွဲခေါဆိုတော့မှဒီဆိုင်ရဲ့အုတ်ထုပ်ကိုချွတ်ချွတ်ချွတ်မုန်းနေမဲ့သူသတိလက်နေနေမှာဆိုပြီးဆိုင်ရဲ့အုတ်ထုပ်ချွတ်လိုက်တော့မှခေါင်းနောက်မှာသွေးတန်းတော့မှမှန်မသိတာပါအဲကြောင့်တော့မှလူတွေကအကုန်အုံစုပြီးဟိုကလေးကိုခေါ်သွားတော့မှခင်ဗျားနေဘယ်လိုလုပ်ဒီရောက်လာမှတော့မသိတော့ပါဘူး
ဘောဘောတပိတ်တပိတ်ဘောဘောတပိတ်တပိတ်
ဒီလိုရဲကဆန္ဒပြတဲ့လူဘက်ကိုချိန်ပြီးတော့တကယ်ကြည်စံတနက်တူနဲ့ပြစ်ခဲ့တာတွေဖြစ်ခဲ့ပေမဲ့လူထုကတော့ဒေသတည်တည်ကဆန္ဒပြမှုတွေမှာအချိန်ရော့သွားတာမရှိပါဘူးပြီးခဲ့တဲ့သတင်းပတ်ထဲမှာပြည်သူကိုဒုတိယအကြိမ်ပြောတဲ့နိုင်ငံမှာဆန္ဒပြနေကြတဲ့ပြည်သူတွေနဲ့ဝန်ထမ်းတွေအပေါ်မှာတိုက်တွန်းချက်တွေကိုအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောသွားပါတယ
်ဒီအချိန်ကာလမှာနိုင်ငံဝန်ထမ်းအချို့ဟာမတမာသူတို့ရဲ့ပြည်သူတို့ဆောင်မှုတွေကြောင့်မိမိတို့ရဲ့လုပ်ငန်းခွင်များကိုကျက်ွက်နေကြပါတယ်နိုင်ငံတော်နဲ့ပြည်သူလူထုအပေါ်မှာစည်ရနာထားတံပိုးထားပြီးလုပ်ငန်းခွင်မှာအခက်အခဲများကြားကတောင်းဝန်ထမ်းဆောင်နေကြတဲ့သူတွေကိုလည်းမတမာသူတွေကအမျိုးမျိုးအသုံးပြုပြီးအနှောက်အယှက်တားဆီးနေကြတာကိုလည်းတွေ့ရပါတယ်ကျွန်တော်မနေ့ကဂျင်ညာရဲ့ထုတ်ပြီးဓာစီတာတွေတက်တွန်းထားတာတွေလည်းဆောင်ရွက်ခဲ့ပါတယ်ထိထိရောက်လည်းဖြစ်စီဖို့ဆက်တဲ့ဆံကတော့ပါမယ်ဒုံကန်းကွင်းနဲ့ကင်းကွာနေကြတဲ့နိုင်ငံဝန်ထမ်းများအနေနဲ့လည်းမိမိတို့ရဲ့ခံစားချက်စိတ်များကိုဦးစားမပေးပဲနိုင်ငံအကျိုးပြည်သူအကျိုးကိုဦးစားပေးပြီးမိမိတို့ရဲ့လုပ်ငန်းခွင်များကိုအမြန်ဆုံးဝင်ရောက်သွားကြဖို့လည်းမြစ်တမ်းရပ်ခံထိုးပါတယ်
လမ်းပေါ်ထွက်ဆန္ဒပြတာအပြင်ဝန်ထမ်းတွေရုံးမသွားဘဲနဲ့အာဏာပိဆိုင်တဲ့လုပ်ရည်နဲ့စစ်ဆေးရကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုကလည်းပိုပြီးတော့အားကောင်းလာပါတယ်။ကိုဗစ်ကရောဂါကြားကပဲကျန်းမာရေးဝန်ထမ်းတွေအလုံးမသွားကြတဲ့အတွက်ရောဂါပိုးရှိမရှိစစ်ဆေးတဲ့တက်ခွဲကတည်းကနှောင့်နှေးမှုတွေရှိခဲ့ပါတယ်။ရုံးတက်ရှင်တို့ကဖဲကျိုးနေဝတ်ဆင်ပြီးတော့ဆန္ဒပြခဲ့တဲ့အစိုးရဝန်ထမ်းတွေကလည်းအခုချိန်မှာရုံးမတက်ကြတော့ဘဲအာဏာပိဆိုင်ခဲ့ကြပါတယ်။ဂျေးမုံနဲ့မြန်မာလင်းသတင်းစာကဝန်ထမ်းတွေကပါဒီ CDM လှုပ်ရှားမှုမှာပါဝင်လာတာပါ။ပြည်ထောင်စုတွင်ပတ်အစမှာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အင်တာနက်ကိုတရက်ဖြတ်တောက်ခဲ့တာကြောင့်ပြည်သူတွေကြားမှာဆိုရင်မှုတွေတိုးပွားခဲ့ပါတယ်။ဒီလိုအင်တာနက်ပြတ်တောက်ပြီးတဲ့နောက်ပိုင်းမှာအင်တာနက်ပြန်ရတယ်ဆိုပေမဲ့လည်း line မကောင်းတာတွေကိုဝင်ရှင်နဲ့အင်တာနက်ဆိုင်နေတာတွေကိုသွားကြည့်ဖို့ virtual personal network လို့ခေါ်တဲ့ VPN ကိုရက်တွေကိုသုံးနေရတယ်ဆိုပြီးတော့ပြည်တွင်းကပြည်သူတချို့ကပြောပါတယ်။တနိုင်ငံလုံးအင်တာနက်ပဲပြည့်ခင်တုန်းကအရင်ဆုံး Facebook, Instagram နဲ့ Twitter လူမှုကွန်ရက်တွေကိုအစိုးရကပိတ်ခဲ့ရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာအာဏာသိမ်းစစ်ကောင်စီက Cyber လုံခြုံရေးဥပဒေတရက်ကိုထုတ်ပြန်နိုင်မှုပြင်ဆင်နေပါတယ်။ Cyber Security Law ဆိုပြီးတော့ Internet Online ဆက်သွယ်မှုအပေါ်မှာထိန်းချုပ်မဲ့ဥပဒေမူကြမ်းကိုကွန်ပျူတာပညာကျွမ်းကျင်သူတွေဆက်သွယ်ရေးဆိုင်ရာလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တွေကိုဖြန့်ဝေထားပြီးတော့ February 15ရက်နေ့မတိုင်ခင်မှာဥပဒေမူကြမ်းတွေကပြင်ဆင်တင်လာပြီးပြင်ဖို့ညွှန်ကြားထားတာပါ။အဲဒီဥပဒေဟာတရင်ချက်လက်ဖြတ်ဝင်မှုတွေကိုထိန်းချုပ်ပြီးတော့ကန့်သက်ချက်ချိုးဖောက်သူတွေကိုအရေးယူမဲ့ဥပဒေဖြစ်တယ်လို့ပြည်တွင်းကဒီပညာဆွေးနွေးသူတွေကထောက်ပြနေပါတယ်။အင်တာနက်ဆက်သွယ်ရေးကိုထိန်းချုပ်နိုင်ဖို့လိုအပ်တဲ့နည်းပညာဆိုင်ရာအထောက်အကူတွေကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပြီးတော့အင်တာနက်ဆက်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီတွေစီကိုပေးပို့ပြီးတော့တန့်စင်ခိုင်းနေတယ်ဆိုပြီးတော့ရန်ကုန်မြို့ကစိုက်ဘာလုံခြုံရေးကျွမ်းကျင်သူပညာရှင်တယောက်ကဖီယိုမြန်မာပိုင်းကိုပြောပါတယ်။စစ်ဆိုရကအင်တာနက်အသုံးပြုမှုကိုအကြီးအကျယ်ကန့်သတ်မဲ့အင်တာနက် firewall အတွက်တရုတ်ဆိုရကမြန်မာနိုင်ငံကိုစက်ကရီယာတွေနဲ့ကျွမ်းကျင်သူတွေကိုပို့ပေးနေတယ်ဆိုတဲ့သတင်းကမှန်မှန်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရ Wang Wang Bing ကသတင်းစာရှင်းလင်းပွဲတစ်ခုမှာညှင်းဆန်ထားပါတယ်။
官说法不是事实。作为缅甸的友好邻邦
မြန်မာနိုင်ငံနဲ့ဆက်နွယ်ပြီးတော့တရုတ်နဲ့ပတ်သက်တဲ့သတင်းမှားတွေကောလာဟလတွေအရင်ကတည်းကထွက်ခဲ့ပူပါလေဒီလိုမှမှန်ကနဲ့ပြောဆိုမှုတွေကိုလွယ်လွယ်မယုံပါနဲ့ဆိုပြီးတော့သူကပြောသွားတာပါမြန်မာနိုင်ငံမှာစိုက်ဘာလုံခြုံရေးဥပဒေထုတ်တော့မယ်ဆိုတဲ့သတင်းတွေနဲ့အတူတရုတ်ကကွန်မြူနီစစ်သားတွေရန်ကုန်လေစစ်ကိုရောက်လာတဲ့ပုံတွေထွက်ပေါ်လာခဲ့ပါတယ်အဲ့အရာဟာအင်တာနက်ဆက်သွယ်မှုပိတ်ပင်ကန့်သတ်ရေးမှာအသုံးပြုမဲ့ပစ္စည်းတွေဆိုပြီးတော့သတင်းတွေထွက်ခဲ့ပြီးတဲ့နောက်မှာတရုတ်ဘက်ကခုလိုညှင်းဆန်တာလည်းဖြစ်ပါတယ်အခုလိုမြန်မာစိုက်ဘာလုံခြုံရေးဥပဒေထွက်လာရင်အွန်လိုင်းကနေတက်ကြွလှုပ်ရှားမှုတွေအားလျော့သွားမလားဆိုပြီးတော့ကျွမ်းကျင်သူတွေကသုံးသပ်နေကြပါရဲ့ရှင
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရမှာ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင် မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်ခံအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာရယူထားတဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးမှုတွေဆက်တိုက်ထွက်ပေါ်လာနေပါတယ်။ကုလသမဂ္ဂ၊ဥရောပသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းကြီးတွေကရောအမေရိကန်လိုအင်အားကြီးနိုင်ငံတွေလည်းပါဝင်လာသလိုပို့ရဟန်မင်းကြီးလိုကမ္ဘာကလေးစားရတဲ့သူတွေလည်းပါဝင်ပါတယ်။ဆန္ဒပြသူတွေကိုအင်အားသုံးနေနေမှုတွေကြားကပဲပြည်တွင်းဆန္ဒပြပွဲတွေပိုးပြီးတော့အရှိန်ကောင်းလာသလိုတခြားကမ္ဘာမျိုးကြီးတချို့မှလည်းအာဏာသိမ်းမှုအပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာနေပါတယ်။ကျမနောင်လောင်ဆက်ပြီးတော့ကောင်းတော့တင်ပြတော့ပါမယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်တဲ့အကြီးအကျယ်ထိနာစေမဲ့တန်ခါပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကချမှတ်လိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်ကောင်ဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအနီးကမိသားစုဝင်တွေကိုချက်ချင်းတာကပ်ဖို့ဖေဖော်ဝါရီလ10ရက်နေ့ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရှိတဲ့ဒေါ်လာတန်းတစ်ထောင်တန်ဖိုးရှိတဲ့မြန်မာအစိုးရရဲ့ငွေအရင်းမြစ်တွေကိုမြန်မာစစ်တပ်ကမတော်မတရားယူလို့မရအောင်ပိတ်ပင်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကကြေညာခဲ့တာပါ။
As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
စစ်အာဏာသိမ်းကောင်းဆောင်တွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အနီးကမိသားစုဝင်တွေကိုချက်ချင်းတန်ခါမှဖြစ်တယ်လို့ဘသူတွေကိုပြစ်မှတ်ထားတယ်ဆိုတာစစ်စစ်ရွေးချယ်မဲ့အကြောင်းပြောဆိုခဲ့တာပါ။ပြပပုတ်ကုံတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမှဖြစ်ပေမဲ့ဂျမားရင်ဆောင်ရှောက်မှုလူလူအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးရှိစေမဲ့လုပ်ငန်းတွေကိုတော့အမေရိကန်ကဆက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလ၁၀ရက်နေ့မှာတရားမိန့်ခွန်းတစ်ရပ်ပြောကြားရင်းအရေးယူတန်ခါမဲ့အစည်းအဝေးကိုကျင်းညာခဲ့တာပါ။စစ်အုပ်ချုပ်ရေးကိုလက်မခံဆန့်ကျင်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေအပေါ်အကြမ်းဖက်အနေနဲ့နာမလုပ်ဖို့ဖန်စီထားသူအလုံးပြန်လုပ်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းတောင်းဆိုသွားသလိုမြန်မာဒီမိုကရေစီရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးဖိအားတွေတိုးပေးသွားမယ်လို့လည်းထည့်တင်ပြောဆိုသွားတာပါ။အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာအမေရိကန်နာဗဒါနာဆိုတဲ့မူနဲ့နိုင်ငံတကာအရေးကိုသိပ်ပြီးတော့အားမစိုက်ခဲ့ပေမဲ့လို့သမ္မတဘိုင်ဒန်ကတော့ကမ္ဘာတစ်ဝန်းဒီမိုကရေစီရေလှှရှားမှုတွေကိုအခအကွက်ပေးသွားမယ်လို့ပြောဆိုထားတဲ့အပြင်ဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိသွားမယ်လို့ကတိပြုထားတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်ထူးထူးခြားခြားချင်းချောင်းနေတဲ့အတွက်အခုလိုသမ္မတအမိန့်ကိုထုတ်ပြန်တာဖြစ်တယ်လို့မြမအရေးနဲ့ပတ်သက်လို့လွှတ်တော်ကိုပေးပို့တဲ့သမ္မတဘိုင်ဒန်ရဲ့အသိပေးစာမှာဖော်ပြထားပါတယ
်။ Of the people of Burma, we stand with the people of Burma who are now peacefully taking to the streets.
ဆန္ဒပြသူတွေပေါ်ကြံပန့်ညှိနှိုင်းတာကိုအမေရိကန်ကအပြင်းအထန်ရှုတ်ချပါတယ်။မြမပြည်မှာလူတိုင်းလူသားထုတ်ဖော်ခွင့်ဖွဲ့စည်းခွင့်ငြင်းချစွာဆူရေးဆန္ဒပြဖို့ရှိပါတယ်။မြမစစ်တပ်ကအာဏာလက်လွတ်ဖို့ဒီမိုကရေစီနည်းကြရွေးကောက်ခံအစိုးရကိုအာဏာပြန်အပ်နှင်းဖို့ဖန်ဆီးထားသူတွေပြန်လွတ်ပေးဖို့ပိတ်ထားတဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆောင်ရွက်မှုလမ်းကြောင်းအားလုံးပြန်ဖွင့်ပေးဖို့နဲ့အကြမ်းဖက်တာမလုပ်ဖို့အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တိုက်တွန်းပါတယ်။မြန်မာအရေးဟာအမေရိကန်ပြည်ထောင်စုရဲ့ဦးစားပေးကိစ္စတစ်အဖြစ်ဆက်ပြီးသတ်မှတ်ဆောင်ရွက်သွားမှာပါ
။ဒီမှာစစ်အာဏာသိမ်းမှုမှာအမေရိကန်တာဝန်ရှိသူတွေအထင်အားသိမဲ့ဒဏ်ခပိတ်ဆို့မှုမျိုးတွေအကြီးအကျယ်ညှိနှိုင်းရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကလည်းထပ်လောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံထဲမှာအမေရိကန်နဲ့စီးပွားရေးကြီးကြီးမြတ်မြတ်မှုတွေတိတ်မရှိတဲ့အတွက်တန်ခတ်ပိတ်ဆို့မှုကတိတ်ပြီးတော့ထိရောက်မှာမဟုတ်ပေမဲ့လို့အခြားမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းလုပ်ကွက်ရင်တော့ထိရောက်မှုရှိလိမ့်မယ်ဆိုပြီးတော့ကြွန့်ကျင်သူတွေကသုံးသပ်ပြောဆိုတာတွေလည်းရှိပါတယ်
။ Yes, we are currently reviewing all our options and we have three tools to use.
ရေယူတံခတ်တဲ့နေရာမှာလုတ်ကင်လို့ရမယ်နီလန်ပေါင်းစုံကိုကျွန်တော်တို့ဆွေးနွေးနေပါပြီဒီနေရာမှာနီလန်၃မျိုးရှိပါတယ်လူတူးချင်းစီလိုက်ပြစ်မှတ်ထားရေယူမှုတွေထပ်လုပ်မလားစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေပေါ်ပြစ်ဒဏ်ချမလားဆိုတာနဲ့ဖွံ့ဖြိုးရေးကူညီတွေပြန်သုံးသပ်ဖို့လိုမလားဆိုပြီးစဉ်းစားကြရမှာဖြစ်ပါတယ
်အတင်းအကျပ်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူမှုတွေထပ်လုပ်ဖို့စဉ်းစားနေပြီလို့ဖေဖော်ဝါရီလ9ရက်နေ့ကပဲပြောဆိုထားတာပါစစ်အုပ်ချုပ်ရေးကိုအတိအမှန်မပြုဘူးလို့လည်း EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရဲကဥရောပပါလီမန်မှာပြောဆိုခဲ့တာပါ။ချီခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းခဲ့တဲ့လူရဲကြောင်းဆိုပြီးမြန်မာစစ်တပ်ကို EU ကအရင်ကတည်းကပိတ်ဆို့တန်းကပ်ထားတာပါ။အဲ့ဒီအထက်မှာလက်နက်ရောင်းချခွင့်ပိတ်ပင်ထားတာတွေပိုင်ဆိုင်မှုထိန်းချုပ်ထားတာတွေနဲ့စစ်ဖက်တာဝန်ရှိသူ14ဦးကိုပြည်ဝင်ခွင့်ကန့်သတ်ထားတာတွေပါဝင်ပါတယ်။ EU ကထပ်ပြီးတော့ချမှတ်မဲ့တန်းဆောင်မှုတွေကအပြစ်မဲ့ပြည်သူတွေအပေါ်မတက်ရောက်စေရဘူးလို့လဲမစ္စတာဘီရိုကကတိပြုပြောဆိုခဲ့ပါတယ်။မြန်မာတာဝန်ရှိသူတွေကတော့ရွှင်ကြားဆိုတဲ့အတုံးကိုလက်မခံတယ်လို့နိုင်ငံတကာကပြောဆိုနေတဲ့လို့လူ့အခွင့်အရေးချိုးဖောက်တာမရှိဘူးလို့လဲညင်ဆိုထားပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒေါအောင်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်ကိုပြန်လို့ပေးဖို့တညီတညွတ်နဲ့တောင်းဆိုထားတာပါကုလသမဂ္ဂလူအခွင့်ရေးကောင်စီမှလည်းပြတိန်နဲ့ဥရောပသမဂ္ဂ EU ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံရဲ့လူအခွင့်ရေးဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးတောက်ကြားနေမှာအထူးအစည်းအဝေးတရကျင်းပခဲ့ပါတယ်ကုလသမဂ္ဂအသွေးမှုချုပ်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ဆန္ဒပြသူတွေပေါ်အင်အားသုံးနေမှုကိုအထူးဆိုရင်နေတာပါရင်းချစွာဆန္ဒပြသူအပေါ်လုံခြုံရေးတပ်ဖွဲ့ကအင်အားသုံးနေတဲ့အပေါ်မြန်မာနိုင်ငံထဲမှာရှိနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေအထူးဆိုရင်လည်းအသွေးမှုချုပ်ရဲ့ထုတ်ပြန်ချက်လိုပဲလွတ်လပ်စွာထုတ်ပေါ်ခွင့်ရင်းချမ်းစွာစီဝေးဆန္ဒပြခွင့်ဆိုတဲ့အခြေခံလွတ်လပ်မှုနဲ့လူအခွင့်အရေးကိုမြန်မာလုံခြုံရေးတပ်ဖွဲ့ဖက်ကလေးစားလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကလည်းတိုက်တွန်းခဲ့တာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထားလောင်းပြောဆိုခဲ့တာပါ
A strong concern at today's reported use of force by security forces against demonstrators.The resident and humanitarian.
မြန်မာနိုင်ငံရဲ့ဆန္ဒပြသူတွေကိုချမ်းပတ်နေနေတဲ့ပေါ်မြန်မာနိုင်ငံကကျွန်တော်တို့ရဲ့လုပ်ပေါ်ကံတွေလည်းစိုးရိမ်နေပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့စတလော့ထုတ်ပြန်ထားတဲ့ကြေညာချက်အတိုင်းလူလတ်စွာထုတ်ပေါ်ဝင်ညီညာစွာစုဝေးဆန္ဒပြဝင်ဆိုတဲ့ခြေခံလွတ်လပ်မှုနဲ့လူခွင့်ကိုမြန်မာလူမျိုးတပ်ဖွဲ့ရဲ့ဘက်ကလေးစားလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလည်းတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံမှာဆက်ပြီးပေါ်ပေါက်နေတဲ့ဒီအချက်အသေးတွေကြောင့်ကလေးငယ်တွေအပေါ်ထိခိုက်မှအထူးဆိုရင်လည်းအကြောင်းလဲကုလသမဂ္ဂကလေးငယ်များရမငွေအဖွဲ့ UNICEF ကလည်းပြောဆိုထားပါတယ်။ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အားလုံးအနေနဲ့အတတ်နိုင်ဆုံးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့ကလေးငယ်တွေကိုအကာအကွယ်ပေးဖို့နဲ့ဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေရဲ့ဘေးကင်းလုံခြုံမှုကိုအာမခံမှုအပြင်ကွယ်လွယ်ချက်တွေကိုညှင်းချတဲ့နည်းလမ်းနဲ့အဖြေရှာဖို့လဲ UNICEF အဖွဲ့ကြီးကတောင်းဆိုတဲ့အကြောင်းစတီဖန်ဒူဂျာရစ်ကထားလောင်းပြောဆိုသွားပါတယ်တရုတ်နိုင်ငံရဲ့အင်းကြီးချင်းဖြစ်တဲ့မြန်မာနိုင်ငံဟာအိန္ဒိယသမုဒ္ဒရာကိုလှည့်လန်းမိဖို့အတွက်ရောတရုတ်ရဲ့ခေတ်သစ်ပိုလာမအစီမံကိန်းအတွက်ပါပဒဝီဝင်နိုင်ငံရေးအရာအရေးပါလာပါတယ်။မြန်မာနိုင်ငံကလည်းလက်နက်ရရှိရေးကုန်သွယ်ရေးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တရုတ်နိုင်ငံရဲ့အကအကွယ်ရလည်ရှိရာကြောင်းတရုတ်ကိုအာကိုနေရတယ်ဆိုပြီးတုံ့တမှုတွေလည်းရှိနေတာပါ။မြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်တို့ကပြစ်တင်ရှုံချတာမျိုးမဟုတ်ခဲ့တာကြောင်းဝေဖန်တမ်းတွေညံနေကြတာပါ။တရုတ်ကတော့မြန်မာနိုင်ငံတည်ငြိမ်အေဂျင်စီကိုလာလှူလာပါတယ်လို့ပြောဆိုထားပါတယ်။တခါမြန်မာနိုင်ငံရဲ့ဖွဲ့ဝင်ဖြစ်တဲ့အာဆီယံအဖွဲ့ကလည်းမြန်မာစစ်အာဏာသိမ်းမှုအပေါ်ဆိုရင်ကြောင်းဒီကိစ္စအတွက်အာဆီယံနိုင်ငံခြားရေးဝန်ကြီးအဆင့်အထူးအစည်းအဝေးတရားခွဲယူကျင်းပဖို့အင်ဒိုနီးရှားနဲ့မလေးရှားကောင်ဆောင်တွေကတောင်းဆိုထားပါတယ်။မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနေနေတဲ့လူရကိုလူသားသူအပေါ်ချီလိုနဲ့ရာဇမှုနဲ့အရေးယူနိုင်တယ်လို့ Twitter လူမှုဆက်မျက်နှာမှာလှပ်သလိုအသိပေးရေးသားခဲ့တာပါ။ဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနေနေဖို့ဆိုပြီးဥပဒေနဲ့မညီတဲ့အထက်အမိန့်ကိုလိုက်နာခြင်းမပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေမှတာဝန်ရှိတယ်လို့လည်း Mr. Andrews ကတိုက်တွန်းရေးသားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အထက်အမိန့်ကိုလိုက်နာရတာပါဆိုတဲ့အကြောင်းပြချက်မျိုးပေးလို့မရဘူးလို့လည်းထောက်ပြရေးသားထားတာပ
ါ In questi giorni seguo con viva preoccupazione Le sviluppi della situazione che si è venuta
a dire poi ha Mimi Francis Gale မြန်မာစစ်ဘက်ခေါင်းဆောင်တွေရဲ့လိုရကိုစတင်ကြောင်းမြန်မာပြည်သူလူထုနဲ့တွေးစီညီညွတ်မှုရှိကြောင်းနဲ့မြန်မာနိုင်ငံအချို့အတွက်ဒီမိုကရေစီနိလန်းတကြလက်လျောညီတွေဖြစ်အောင်ဦးဆောင်ကြဖို့လဲ Vatican မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာမိန့်ကြားသွားခဲ့ပါတယ်ပေါ်ရဟမကြီး Francis က Saint Peter ရင်းမြင့်ကသူတည်တင်300အဆောက်အုံလေးသားဆောင်ကနေမြန်မာပြည်အတွက်ခဏငြိမ်သက်ပြီးတော့လဲဟုတ်ပြုဆုတောင်းခဲ့တာ
ပါthe military coup New Zealand is suspending all
ကမ္ဘာနိုင်ငံတချို့ကလည်းမြန်မာစစ်အာဏာရှင်တွေနဲ့အဆက်အသွယ်တွေဖျက်လာနေတာမှာနယူးဇီလန်နိုင်ငံကတော့မြန်မာနိုင်ငံနဲ့ရှိထားတဲ့နိုင်ငံရေးနဲ့စစ်ရေးဆက်သွယ်အားလုံးကိုအင်္ဂါနေ့မှာပဲရပ်ဆိုင်လိုက်တယ်လို့မြန်မာစစ်ကောင်ဆောင်တွေကလည်းပြည်ဝင်ခွင့်တားမြစ်လိုက်ပါတယ်နယူးဇီလန်နိုင်ငံကမြန်မာနိုင်ငံကိုပေးအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေမှာလည်းစစ်အာဏာသိမ်းထားသူတွေအထောက်အပံ့ဖြစ်စေမဲ့ဘလို့အကူအညီမျိုးမှမပါဝင်စေရဘူးလို့လည်းဝန်ကြီးချုပ်အာဒန်ကကြေညာသွားခဲ့ပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံအနှံ့အနာမကကမ္ဘာမျိုးကြီးတချို့မှာပေါ်ပေါက်လာနေပါတယ်။မြန်မာအင်းနီချင်းထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းမြန်မာနိုင်ငံတွင်ဆန္ဒပြသူတွေနဲ့စီလုံးညီညွတ်ကြောင်းပြတာတဲ့အနေနဲ့မြန်မာတွေလိုပဲအိုးခွက်ပကံတွေစံမုံတွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့တာပါ။ဂျနီဗာကုလသမဂ္ဂရုံးချုပ်ရှင်မှာလဲဆွစ်ဇာလန်နိုင်ငံရောက်ချင်းနဲ့မြန်မာလူမှုအဖွဲ့အစည်းတွေကလူပေါင်း80လောက်ပြီးခဲ့တဲ့တနင်္လာနေ့ကစစ်အုပ်ချုပ်ရေးဆန္ဒကြောင်းဆန္ဒထုတ်ပေါ်ခဲ့တယ်လို့ဖန်စီထားသူတွေပြန်လို့ပေးရေးအယတ္တအစိုးရကိုအာဏာပြန်ပေးရေးတပ်မတော်ရဲ့ဂုံးသိက္ခာအတွက်မြန်မာလူမှုလှုပ်ရှားမှုမှာပါဝင်ပူးပေါင်းဖို့ဆိုတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါ ဂျပန်နိုင်ငံတိုကျိုမြို့ကကုလသမဂ္ဂတက္ကသိုလ်ရှိမှာရောအမေရိကန်နိုင်ငံဝါရှင်တန်မြန်မာတန်ရုံရှိမှာပါမြန်မာစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကျမနှငောပါ
ဒီစနစ်ကိုအဆုံးမခံနိုင်လို့စစ်အာဏာသိမ်းမှုကိုစန့်ကျင်နေရတာပါဆိုရဲတိယောက်ဆောင်ဒေါင်းကလူငယ်ရဲ့အနာဂတ်အတွက်ဆုံးခန်းတိုင်သူကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ CDM လှုပ်ရှားမှုမှာပါပြီးတော့ဒုက္ခရောက်နေတဲ့ဆွေရဝန်ထမ်းတွေကိုအကူအညီပေးဖို့လည်းသူကကြိပေးပါတယ်။မဆွေမြတ်မုံကနေပြီးတော့ဆက်သွယ်မြင်းမြန်ထားပါတယ
်။မင်္ဂလာပါဒေါင်းရှင်အခုလိုမျိုးဒီ VOE မြန်မာပိုင်းအတွက်ကိုအချိန်ပေးပြီးတော့ဖြေတာကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့မင်္ဂလာပါခင်ဗျ။ကျွန်တော်လည်းကျေးဇူးတင်ပါတယ်။
ဆိုအခုပေါ့နော်ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်တော်လေးဒီဟိုဝေဖန်ပြောနေကြတဲ့အထက်မှာတောင်းရလဲတော်တော်လေးတက်တက်ကြွကြွပြောနေတာမြင်ရပါတယ်ဆိုတော့အရင်ဆုံးဘာကြောင့်အဲ့လိုမျိုးတွေဝေဖန်နေလဲနောက်တစ်ခါဒီဟိုလှုပ်ရှားမှုတွေလုပ်ဖို့တိုက်တွန်းနေရဆိုတာကိုသိပြရစီရှင
်ဟုတ်အဓိကကကျွန်တော်တို့မျိုးဆက်ပါပေါ့နော်ကျွန်တော်တို့ဒီဘက်လူငယ်မျိုးဆက်တွေမှာအာဏာရှင်လောက်မှာမနေချင်ပါဘူးမရှိချင်ပါဘူးအဲ့ဒါကိုကျွန်တော်တယောက်ထဲရဲ့စိတ်ခံစားချက်လို့ကျွန်တော်မယုံကြည်ဘူးကျွန်တော်တို့တနိုင်ငံလုံးကပြည်သူတွေလူငယ်တွေစိတ်ခံစားချက်လို့ကျွန်တော်ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်။ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စုံမခံနိုင်ဘူး။အဲ့ဒီအတွက်ကျွန်တော်တို့ဒီအရောစန့်ကျင်ခြင်းဖြစ်ပါတယ
်။အရှင်လေးကလည်းပေါ့နော်တောင်းပါဒီနိုင်ငံရေးနဲ့ပတ်သက်တဲ့စာပေတွေဖတ်တယ်။နောက်ဒီဆွေးနွေးတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံရေးအတွေ့အမြင်နောက်ခံကြောင်းရောအခုလိုမျိုးတက်တက်ကြွကြွပုံပွင့်လင်းလင်းပြောနေတယ်လို့ရောပြောနိုင်ပါရှင
်။ပြောနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ယုံကြည်ချက်ပေါ့နော်ဟိုနိုင်ငံရေးကပြည်သူရေးပါပဲပြီးတော့ကျွန်တော်ကနိုင်ငံရေးထက်နိုင်ငံရေးကိုပုံပြီးစိတ်ဝင်စားတယ်။ဘာဖြစ်လို့နိုင်ငံရေးလို့ပြောလဲဆိုတော့ဒီကိစ္စကခုလိုမျိုးအာဏာသိမ်းခြင်းကိစ္စကဟိုကျွန်တော်တို့မျိုးဆက်မှာဘယ်လိုမှဖြစ်မခံခြင်းတဲ့ကိစ္စဖြစ်ပါတယ်။အဲ့တည်းကျွန်တော်ဘယ်လိုမှလက်မခံနိုင်ပါဘူးဒီကိစ္စကို။အဲ့တည်းတော့ဟိုကျွန်တော်စဖြစ်ကလေးပေါ့ကျွန်တော်ဒီဟာကိုစတော်လိုက်မယ်လို့ကျွန်တော်သုံးသပ်ထားပြီးသားဒီအာဏာရှင်ကြဆုံးမှုတက်ကိုကျွန်တော်အမြဲတမ်းသုံးသပ်ထားပြီးသားဖြစ်ပါတယ်။အဲ့တော့ကျွန်တော်စိတ်ထဲမှာခံစားရတဲ့ခံစားချက်အရပြောရရင်ဒီအချိန်တွေကကျွန်တော်တို့နောက်အနာဂတ်လူငယ်တွေအတွက်ကောအခုလက်ရှိမှာဖြတ်တန်းနေတဲ့ကျောင်းသားလူငယ်တွေအတွက်ကောဟိုဘယ်လိုမှလက်မခံနိုင်ကြအချိန်တွေတခုဆိုတာသိကြပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဒီဟာကိုတိုက်ထုတ်ဖို့လိုပါတယ်
ဆိုတော့ဒါပေမဲ့တောင်းကတခုသူပြားရင်လည်းမတူတာကကိုကမြန်မာနိုင်ငံမှာဒါထိုက်တန်းတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုရဲ့ပရိသတ်ကလည်းတန်းနဲ့ချီပြီးရှိပါတယ် Facebook တခုထဲမှာဆိုရင်တော့ follower 2,000 လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုံမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစန့်ကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘလောက်ထိထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင့်
ကျွန်တော်တို့အဲ့ထိရောက်မယ်ဆိုတဲ့အရာမှာကျွန်တော်မျှော်လင့်ထားတဲ့အပိုင်းကကျွန်တော်တို့ပြည်သူတွေဒီအာဏာရှင်စနစ်ကိုတော်လှန်ဖို့လိုပါတယ်လိုတဲ့နေရာမှာဘယ်လိုနည်းလမ်းနဲ့တော်လှန်ကြမလဲဘယ်လိုပုံစံတွေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံများပါတယ်အဲ့အချိန်မှာဘယ်လိုထပ်တူထပ်မြလဲဆိုတော့ဟိုကျွန်တော်တို့တော်လှန်နေတဲ့အချိန်မှာဒီအာဏာရှင်စနစ်ကိုကြာဆုံးဖို့အတွက်ပြည်သူတွေအားလုံးသဘေးပေါက်တဲ့အချိန်မှာသူတို့တွေတကယ်လိုအပ်မဲ့အကြောင်းအရာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်ကိုယ်တိုင်ပြည်သူနေရာနေခံစားရတဲ့ခံစားချက်နဲ့ထပ်တူထပ်မြကျွန်တော်သူတို့တွေကိုပြန်မျှဝေပါတယ်ပြန်မျှဝေတဲ့နေရာမှာသူတို့တွေတကယ်အသုံးတင်မဲ့အနေထားတကယ်အသုံးတင်မဲ့အခြေအနေပြီးတော့ကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ Civil Disobedience Movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့အားလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူနဲ့အတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝင်နှန်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်စူးစမ်းနေပါတယ်။ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်။ကိုကိုနေတာဒီနိုင်ငံမှာကိုယ့်နိုင်ငံမှာကိုရှိနေမယ်ဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအုပ်စုလိုက်ပေါင်းပြီးတော့မှဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ်။အခုကျတော့ကျွန်တော်ဘလို့မှပူပေါင်းလို့မရတဲ့အနေအထားမှာကျွန်တော်နေနေရတာဖြစ်တဲ့အတွက်ကိုကိုကိုမကျေနပ်ပါဘူး။
ဆိုဒီအာနာသိမ့်ပြီးတဲ့ဟိုနောက်ပိုင်းမှာပေါ့နော်။ဒါအောင်ပြောတဲ့ လူမှုကွန်ရက်ပေါ်မှာတင်တဲ့ဗီဒီယိုတစ်ခုရဲ့မှာဆိုရင်ကိုရှာထားသမျှဒီငွေအားလုံးတွေကိုဒီ CDM movement လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေအတွက်ကိုအကူအညီမဲ့ဝန်ထမ်းတွေအားလုံးဒီလှုပ်ရှားမှုမှာပါဝင်မှာဆိုပြီးတော့တိုက်တွန်းပြောထားတာတွေ့ရပါတယ်ရှင်ဆိုတော့ဟိုစောစောကလည်းပြောပါတယ်ဟိုကူညီပါသူတို့ကူညီသွားမယ်ဆိုတော့အဲ့လိုမျိုးကူညီဖို့အတွက်ကဘယ်လိုမျိုးအစီအစဉ်တွေလုပ်ထားပါလဲရှင
်အဲကျွန်တော်ဟိုအဓိကအဒီအချိန်မှာတော့ဟိုဘန်ခက်ခဲရရှိနေရောနော်ဘန်ခက်ခဲရရှိနေရောကျွန်တော်ဝမ်းသာနေရမလို့ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကဝန်ထမ်းတွေအားလုံးအလုံးမလုံးပဲရန်နာတာဖြစ်တဲ့အတွက်ဒီလိုအခက်ခဲဖြစ်နေရပါတော့။အဲ့ဒီအတွက်တော့ကုညီမဲ့လူတွေလည်းအခက်ခဲဖြစ်နေတယ်လို့ဟိုဝန်ထမ်းတွေအတွက်လည်းအခုချိန်မှာအခက်ခဲဖြစ်မှာပါ။အဲ့အဲ့ဒီအခက်ခဲတွေကကျွန်တော်တို့ထိရောက်တယ်လို့ယူဆပါတယ်။အဲ့တော့ဒီအခက်ခဲတွေကျွန်တော်ဂုဏ်ယူစာနဲ့တော့အခုချိန်မှာကျော်ဖြတ်ဖို့လိုပါတယ်။ဒါအဲ့ဒီအခက်ခဲတွေရင်ဆိုင်နေရတော့ကဂုဏ်ယူနေရမယ့်အခြေအနေတစ်ခုပါ။အဲ့တော့အဲ့ဒီအချိန်လေးကိုကျွန်တော်ကြော်လွန်လာပြီးဝန်ထမ်းတွေပြန်ပြီးတော့မှအလုပ်တွေလုပ်လာမှဖြစ်ဖြစ်ဒီအချိန်လေးကိုကျွန်တော်တို့ကုညီဖို့ကုညီလို့ရမယ့်အချိန်လေးတစ်ခုပေါ့နော်အချိန်လေးဆိုတာကျွန်တော်မှရှိတဲ့ချွေးနေစားရကျွန်တော်ဘန်ထဲမှာထည့်ထားပြည်တယ်အခုချိန်မှာကျွန်တော်ဘန်ထဲမှာပတ်စံထုတ်လို့မရဘူးထုတ်လို့မရတော့ကျွန်တော်တက်ဟိုဝန်ထမ်းတွေကုညီဖို့လည်းကျွန်တော်ကနည်းနည်းခက်ခဲရှိတယ်ဒါပေမဲ့ကျွန်တော်မှ backup လုပ်ထားတဲ့ဟိုရှိတဲ့ပတ်စံတွေတော့ကျွန်တော်ဟိုဝန်ထမ်းတွေကုညီဖို့လည်းကျွန်တော်ဖိတ်ပေးထားပါတယ်အဲ့တော့ဒါထားပါတော့ဒါကျွန်တော်ပိုင်ပေါ့နော်အဲ့တော့ဟိုအခုချိန်မှာအခက်အခဲတွေကိုဝန်ထမ်းတွေကြုံတွေ့နေရတယ်ဂုဏ်ယူစာနဲ့ဒီအခက်အခဲတွေကိုရင်ဆိုင်ရေးချင်ပါတယ်ဒါပြည်သူတွေအတွက်မတို့ရင်းနှီးပေးဆက်ရတဲ့မတို့ရဲ့အခက်အခဲလို့ရှင်ကြည်ပြီးတော့မှဂုဏ်ယူစာနဲ့ကြော်ဖြတ်စေချင်ပါတယ်ကျွန်တော်တို့အားလုံးလည်းအတူတူပူးပေါင်းပြီးတော့ဒီအခက်အခဲကိုဖြေရှင်းဖို့အတွက်အစီအစဉ်ရှိပါတယ
်ဆိုတော့အခုဒီဆရာနာသိမှုနဲ့ပတ်သက်လို့ပေါ့နော်တော်တော်လေးကိုကန့်ကွက်ဝေဖန်ဟိုပုံမှန်လေးပြောနေကြသူတွေထဲမှာအမှုပညာရှင်တွေတော်တော်လေးတွေ့ရပါတယ်ဆိုတော့တော်တော်များများလည်းဒီ Lambda Trail ဆန္ဒပြတဲ့ကျောင်းသားမှုတွေထဲမှာပါဝင်နေတာကိုလည်းမြင်နေရပါတယ်ဆိုတော့သူတို့တွေနဲ့ရောတောင်းနေနဲ့ချိတ်ဆက်ပြီးတော့မှဒီလိုကူညီဖို့အစီအစဉ်လေးလုပ်တာမျိုးရှိပါလားရှင
်ဟုတ်ကျွန်တော်စူးစမ်းနေပါတယ်ဟိုအထူးသဖြင့်ဒီ CDM movement မှာဖြတ်တန်းဟိုကူညီဖို့အတွက်စူးစမ်းနေတဲ့အမှုပညာသမားတွေရှိပါတယ်သူတို့တွေနဲ့လည်းကျွန်တော်ချိတ်ဆက်နေပါတယ်ချိတ်ဆက်တဲ့နေရာမှာကျွန်တော်ခုနပြောသူပေါ့နော်ကျွန်တော်ဒီဘက်နိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှလည်းအခက်အခဲဖြစ်နေပိုင်းတွေရှိတယ်ဒါပေမဲ့ကျွန်တော်အားရရယ်စူးစမ်းဖြေရှင်းနေပါတယ်ပြီးတော့ဟိုပြည်သူနဲ့အတူတူလူပညာသမားတွေရက်တည်နေတာလူပညာသမားတွေရောကျန်တဲ့ဟိုကာတွန်းဆရာတွေအကုန်လုံးပေါ့နော်ကျွန်တော်ပြည်သူနဲ့တူရက်တည်နေကြတယ်အဲ့ဒါကကျွန်တော်တို့အတွက်ခွန်အားတစ်ခုပါပဲအဲ့တော့ကျွန်တော်အရင်လည်းကျင့်နေပါတယ်ရန်လည်းဟိုအားရှိပါတယ်ပြည်သူတယောက်အနေနဲ့အားရှိပါတယ်အဲ့တော့ဝန်ထမ်းတွေအားလုံးကိုလည်းတယောက်မကျန်အကုန်လုံးပြည်သူနဲ့တူပူးပေါင်းစည်းကျင်ပါတယ
်ဟုတ်ဆိုတော့ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အနာရှင်နေနဲ့အလုပ်တူတူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုပ်တွေမှာထိခိုက်လာမယ့်အပေါ်မှာရောဆိုရင်မရှိလားရှင
့်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုပ်ကကျွန်တော်အလုပ်ပါပဲကျွန်တော်အလုပ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုပ်တွေပေါ်မှာကျွန်တော်ရဲ့အစီအမံစည်းကမ်းတွေရှိထားပြီးသားပါအဲ့တော့ဘသူတွေရဲ့ဝင်ခွင့်နဲ့လုပ်တဲ့အလုပ်တွေဆိုရင်ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ကဆုံးဖြတ်ထားပြီးသားပါအဲ့ဒါတော့ကျွန်တော်ရဲ့အကိုပိုင်ဆုံးဖြတ်ချက်အစိုးရရှိတယ်ကျွန်တော်ရည်တည်ချက်ပါအဲ့တော့အခုလိုအာနာသိန်းနဲ့ဖြစ်ရတဲ့ဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါအဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါအဲ့တော့ကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာနာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကိုကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ကောမဖြစ်နိုင်သေးပါဘူးအဲ့တော့ကျွန်တော်အာနာချင်းနေရဲ့အာနာချင်းကိုရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပါပဲအဲ့တော့အားလုံးလဲတော်လန်နေရမှာပါပဲကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတော့ဘလို့မှမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးရောဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတော့ကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့တွေအားလုံးကအခုချိန်မှာဘသူတွေဘယ်ပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးမှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲ့ဒီအားလုံးတူတူပူးပေါင်းပါဝင်စေခြင်းပ
ါဆိုတော့တောင်းအားပေးတဲ့ပရိသတ်တွေထဲမှာလည်းတောင်းတဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နည်းအမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပရိသတ်တွေဆုံဆောင်သွားမှာမျိုးရောမစိုးရင်လားရှင
်မစိုးရင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မြင်မတူခြင်းဟာသူတို့ကလည်းမှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်တဲ့ကျွန်တော်ရည်တည်ချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်တိုင်ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုယ်တိုင်မှန်နေလားမနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဒီဆုံးဖြတ်ချက်ကဒါလည်းကျွန်တော်ရဲ့တမိုင်းပါကျွန်တော်ရဲ့အနာဂတ်ပါအဲ့တော့ ကျွန်တော်လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားတယ်ကိုယ်နိုင်ငံကဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြမှာမလို့လောက်အဖြေရှိပါတယ
်အခုဒီဒီဘေးမှာပေါ့နော်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေတဲ့သူတွေကိုချီးရင်တော်တော်များများအများစုလို့တော့ပြောနိုင်ပါတယ်အားလုံးကလူငယ်တွေကိုမြင်ရပါတယ်ဆိုတော့အဲ့ဒီပုံမှာရောတောင်းအနေနဲ့ဘယ်လိုမျိုးပြောချင်လဲရှင
်လေးစားပါတယ်လို့ရေကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လူငယ်တွေကသာလေအနာဂတ်တွေကိုပေါ်ဆောင်အောင်ဖြစ်ပါတယ်အဲ့ဒီအတွက်အခုလိုမျိုးအားလုံးကဟိုတစိုက်တဲ့တဝမ်းထဲနဲ့တလန်းထဲကိုတင်းကြီးတင်းညွတ်တဲ့သွားနေခြင်းဟာကျွန်တော်တို့နိုင်ငံအနာဂတ်အတွက်ကောင်းမွန်တဲ့အရာလို့လည်းမြင်တယ်လို့တရားနာရှင်ဆုံးရှုံးမှုအတွက်အန်ဂိမ်တစ်ခုလို့လည်းကျွန်တော်မြင်ပါတယ
်ဟုတ်ဆိုတော့ down နေနေပေါ့နော်အခုလိုမျိုးဒါတော်တော်လေးပုံမှန်လေးလေးပြောတယ်လှုပ်ရှားမှုတွေတက်တက်ကြွကြွအားပေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးလုပ်နေလို့အခုဒါလက်ရှိကတော့အနုပညာအလုံးနဲ့တခြားနိုင်ငံတစ်ခုမှရောက်နေတော့အဲ့လိုမျိုးပြောနေဆိုနေလို့ဖြေရေးကိုပြန်နိုင်ဖို့အခက်အခဲဖြစ်နေအဆုံးဆုံးထိပေါ့နော်အဖမ်းခံရမယ့်အခြေအမှဖြစ်နိုင်ပါတယ်ဆိုတော့အဲ့အတွက်ကိုရောချိုးပြီးတော့တွတ်ထားပါရှင့
်ချိုးတွတ်ထားပါတယ်ဒါမဲ့လည်းကျွန်တော်နိုင်ငံကကျွန်တော်ဘယ်တော့မှပြစ်မထားဘူးကျွန်တော်ပြန်လာမှာပ
ါဆိုတော့
တခြားနိုင်ငံမှာမနေနိုင်ပါဘူးဟုတ
်ဟုတ်ဆိုဒီဒီမိုကရေစီတိုက်ပွဲပေါ်လေးပြောရမယ်ဆိုရင်ဒီဆက်အနာရှင်တိမ့်မှုကိုအဆုံးတောင်လောက်ဖို့ကခရီးကကြာနိုင်ပါတယ်ဟာအရင်ဒီဘက်မှာပြီးမှရှိခဲ့တဲ့တမိုင်းတွေကိုချီးရင်ဒါဆယ်စုနှစ်နဲ့ချီးပြီးတော့ကိုကြာနိုင်ပါတယ်ဆိုတော့အဲ့လိုမျိုးရေရှည်လှုပ်သွားဖို့အထီရောကိုကဆုံးဖြတ်ထားလားရှင
်ဆုံးဖြတ်ထားပါတယ်အနာရှင်စနစ်မကြဆုံးမခြင်းကျွန်တော်တော်လန့်နေပါပါကျွန်တော်ရက်တည်နေပါပါဘာဖြစ်လို့လဲဆိုတော့ဟိုဒါကျွန်တော်တို့ကိုပိုင်ကိုအနာဂတ်တစ်ခုတည်းတည်းကျွန်တော်တို့လုပ်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ခင်မာကျွန်တော်တို့လူငယ်တွေကလောင်တာတရားနဲ့မဖြတ်တန်းဖို့လိုပါတယ်။နောက်လူငယ်တွေကျွန်တော်တို့လူငယ်တွေကျွန်တော်တို့ခေတ်ကလူငယ်တွေကိုအကြောင်းပြန်တွေးတဲ့အချိန်ကျရင်ကျွန်တော်တို့ကလောင်တာတရားနဲ့ဖြတ်တန်းနေတဲ့လူငယ်တွေမဟုတ်ဘူးဆိုတာကိုအသိစေချင်ပါတယ်။အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတ
ော့ကျေးဇူးအများကြီးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။စနေနေ့တော့ဒီနေ့ပစင်ကတော့ဒီကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံတော်ဝန်ဆန္ဒပြမှုကိုစတင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဟာဒီနေ့မှရှေ့ရနောက်လာပြီဖြစ်ပါတယ်။ရန်ကုန်မြို့တော်ဝန်ဆန္ဒပြသူတွေထဲမှာအမေရိကန်နဲ့တရုတ်တန်ယုံတွေအပါအဝင်နိုင်ငံတကာတန်ယုံတွေရှိနေကုလသမဂ္ဂရုံးရှိမှာဆန္ဒပြသူတွေလည်းအများအပြားရှိပါတယ်။အစိုးရဌာနပေါင်းစုံကဝန်ထမ်းတွေလည်းလုပ်ငန်းခွင်တွေကိုပြန်မဝင်မဲဆန္ဒပြပွဲတွေမှာနေ့စဉ်လိုပါဝင်နေကြတာပါ။ကြားပြည်နယ်မှာရဲတပ်ဖွဲ့အင်အားရဲ့၄ဘုံတစ်ဘုံအထိဆန္ဒပြပွဲတွေပါဝင်လာတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။မန္တလေးမှာတော့ရှင်နေတွေတတိယမီဒီယာသမားတွေလည်းဆန္ဒပြပါတယ်ဆီယနာတိမှုစန့်ကျင်ရင်ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်ဒီမှာလိုက်ဖမ်းတာတွေရှိနေပြီးလူစုကလည်းတည်တာနဲ့ညမထရအမင်းထုတ်ထားတဲ့ဂျားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံမုံတွေတီးပြီးတော့တားဆီးကြပါတယ်ရုပ်ရည်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းတယ်ဘယ်နေရာကိုခေါ်သွားတယ်စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အနာဒင်းစစ်ကောင်စီကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်ဥပဒေတွေအားလုံးဟာတရားမဝင်ဘူးလို့2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောလိုက်ပါတယ်။အင်တာနက်နဲ့အွန်လိုင်းဆက်သွယ်ရေးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမယ်။စိုက်ဘာလုံခြုံရေးဥပဒေဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကပြင်ဆင်နေချိန်မှာပဲ NLD ပါတီကအခုလိုပြောလိုက်တာပါ။နိုင်ငံတော်ရဲ့ဥပဒေပြုရေးအာဏာဟာလူလူရဲ့စန္ဒမဲနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ပြည်တော်စုလူတော်ကိုယ်စားလှယ်တွေရဲ့အသိအမှတ်ပြုမှုနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလူတော်ကူစားပြုကော်မတီ CRPH မှာပဲတည်ရှိပြီးတရားဝင်ဆိုရဖွဲ့စည်းကနေမတရားတဲ့နီလန်းနဲ့အာဏာကိုလွတ်ယူထားတဲ့စစ်ကောင်စီမှာမရှိဘူးလို့ NLD ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA ဒေါက်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်း
ဘေးရန်တွေအားလုံးကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကိုကြော်သိပါမယ
This program has come to you from the Voice of America, Washington.